Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဧပြီလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းထိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမကသင်္ကီထိုက်ပါ
ကျမအေးတနာကြပါရှင်ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရုရှားကဆက်လက်ပါဝင်ပတ်သက်နေတာအတွက်အရေးယူတန်းခတ်မှုအစ်တွေကိုအမေရိကန်ပြည်အောင်စုကဒီကနေ့ကြေညာမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုနဲ့ဖိလစ်ပိုင်အကြားမှာလုံခြုံရေးသဘောတူညီမှုအသစ်လက်မှတ်ရေးထိုးတာဟာတရုတ်ကိုတံပြန်မှုဒါမှမဟုတ်ထိန်းချုပ်ဖို့မဟုတ်ပါဘူးလို့အမေရိကန်သမ္မတကပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညပိုင်းမှာပြောပြပေးပါမယ်မသိကြီး
ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှာတော့တိုင်းရင်းသားတို့အရေးသတင်းတွေကိုဦးစားပေးတင်ပြပေးမှာဖြစ်ပါတယ
်။ဤကရဆွနူပွဲတွေမှာဆူရဘက်ကအန်ဂါရိုကိုတင်ပြမှုပိုင်းမှာလည်းဖက်ဒရယ်မှုကိုလည်းလက်မခံဘူး၊ဖက်ဒရယ်ဆိုတဲ့ဝဟရာကိုလည်းလက်မခံဘူး၊ကိုပိုင်ပြတန်းခွင့်ကိုလည်းလက်မခံဘူး
။တိုင်းရင်းသားလက်နက်ကိုင်တွေစုဖွဲ့ထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးလုံနိုင်အောင်မဟုတ်ဘူးဆိုပြီးအဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားရဲ့ပြောဆိုချက်ပါ။ဒီနောက်မှာတော့ဆယ်စုနှစ်6ခုအတွင်းပြမဆုံးချင်းပါတဲ့ရခိုင်မျိုးသားညီလာခံမှာဘာတွေဆွေးနွေးကြလဲဆိုတာနဲ့အတူချင်းပြည်နယ်မှာအဆင့်မြင့်ပညာရေးတင်ဖို့ဘလောက်ခက်ခဲနေလဲဆိုတဲ့အကြောင်းတွေကိုတင်ပြပေးမှာပါဒေတာရင်းသတင်းတစ်ပုဒ်ကတော့သမ္မတအိုဘားမားရဲ့ဖိလစ်ပိုင်ခီးစဉ်ဖြစ်ပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမအေးတန်လာကြောင်းနဲ့မတ်အင်ချင်းနိုင်တို့ကကြီးညာပေးကြမှာပါ
ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရုရှားကဆက်လက်ပါဝင်ပတ်သက်နေတာအတွက်အရေးယူတန်းခတ်မှုအစ်စ်တွေကိုအမေရိကန်ပြည်အောင်စုကဒီကနေ့ကြေညာမှာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှီးစပ်မှုရှိတဲ့ကုမ္ပဏီကြီးတွေရဲ့အရာရှိတွေနဲ့ဘဏ်ငွေကြေးအသွင်းအထုတ်တချို့ကိုယူရပြီးတော့ချမှတ်ထားတဲ့အရေးယူတန်းခတ်မှုပုံစံအတိုင်းပဲလူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတွေကိုပိတ်ဆို့မှုပြုလုပ်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပဲပြောသွားခဲ့ပါတယ်
။ The goal here is not toGo after Mr. Putin personally. The goal is to
change his calculus. Mr. Putin ကိုပုတ်ကိုရေးရတိုက်ခိုက်ဖို့မဟုတ်ပါဘူး။ Ukraine နိုင်ငံနဲ့ပတ်သက်ပြီးတော့လက်ရှိသူ့ရဲ့လှုပ်ဆောင်ချက်တွေဟာရေရှည်အတွက် Russia ရဲ့စီးပွားရေးကိုဘယ်လိုဆိုးကျိုးတဲရောက်စေနိုင်တယ်လဲသူ့ကိုသိစေပြီးတော့ Ukraine ပြည်ပခန့်ကိုတန်တမန်ရေးရဖြည့်ရှင်းရမှာအပြောကြီးတက်တက်မဟုတ်ဘဲနဲ့အလုံးနဲ့လက်တွေ့တက်တေပြဖို့သူ့ကိုအားပေးတိုက်တွန်းရရအောင်လုပ်တာပါလို့သမ္မတအိုဘားမားကပြောသွားပါတယ်။ဆွေဇလန်နိုင်ငံဂျနီဗာမြို့မှာဒီလအစောပိုင်းမှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ပါခိုင်မာတဲ့အစ်စ်နေတိုင်းဒီပဋိပက္ခကိုဖြည့်ရှင်းဖို့ယူကရိန်းကလိုက်နာရမယ်လို့သမ္မတအိုဘားမားကဆိုပါတယ်ရုရှားကအဲ့ဒီသဘောတူညီချက်အတိုင်းမလုပ်ဆောင်ဘူးလို့ဖိလစ်ပိုင်မှာရောက်ရှိနေတဲ့သမ္မတအိုဘားမားကသတင်းထောက်တွေကိုပြောသွားခဲ့ပါတယ်တကယ်လို့သာယူကရိန်းနဲ့ပတ်သက်ပြီးတော့ရုရှားကရန်လိုတဲ့အပြုအမူတွေကိုရှေ့ဆက်ပြသမယ်ဆိုရင်ဗန်လုံငန်းနဲ့ကာကွယ်ရေးလုပ်ငန်းလိုအပိုင်းတွေမှာပို့ပြီးတော့ကျေပြန်းနေအရေးယူပိတ်ဆို့မှုလုပ်ဆောင်တာမျိုးအမေရိကန်ပြည်အောင်စုကနောက်ထပ်အရေးယူပိတ်ဆို့မှုတွေကိုထပ်တိုးလုပ်ရမယ်လို့သမ္မတအိုဘားမားကပြောသွားခဲ့ပါတယ်။ဒီတောတွင်းမှာပဲယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခစ်ဖ်မြို့မှာမြို့တော်ဝင်ကိုလက်ဖြောင့်တပ်နဲ့သမားကပစ်ခတ်လို့ဒဏ်ရာရရှိပြီးတော့စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။မြို့ပြင်ဘက်မှာစပိန်စီးနေတဲ့မြို့တော်ဝင်ဟန်နက်ဒီကာနက်စ်ကိုဘယ်သူဘဝမှမသိရတဲ့တပ်နဲ့သမားကနောက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။ရဲရရှိတူကိုတပ်မှုအပါအဝင်အခြားအကြမ်းဖက်တိုက်ခိုက်မှုစတဲ့ဆွဆွဲချက်တွေနဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူ683ကိုအီဂျစ်တရားရုံးကတေတံချမှတ်အပြစ်ပေးလိုက်ပါတယ်။မြို့တော်ကိုင်ရိုရဲ့တောင်ပိုင်းမိုင်းတရားကျော်ဝေးကွာတဲ့မင်းညားမြို့မှာသူတို့တွေကိုတရားသူကြီးကတနင်္လာနေ့မှာစီရင်ချက်ချမှတ်ခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လအတွင်းမွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းခဲ့တာကိုကန့်ကွက်တဲ့အနေနဲ့မင်းညာနဲ့တခြားအီဂျစ်နိုင်ငံတွင်းကမြို့နယ်တွေမှာဖြစ်သွားခဲ့တဲ့အကြမ်းဖက်စုပူမှုတွေနဲ့ဒီအမှုဟာဆက်ဆံနေတာပါ။ပြီးခဲ့တဲ့လအတွင်းမှာပဲဒီတရားရုံးကပဲဆန္ဒပြသူ529ဦးကိုအလားတူဆဆွဲချက်တွေနဲ့နှစ်ရက်အတွင်းရုံးတင်စစ်ဆေးပြီးတည်တံချမှတ်ခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကတော့ဒီတရားစီရင်မှုဟာမျှတမှုမရှိဘူးလို့ဝေဖန်ခဲ့ပါတယ်။မွတ်စလင်ညီကိုရောများအဖွဲ့ကိုအီဂျစ်အစိုးရကအကြမ်းဖက်သမားတွေဖြစ်အမိတက်လိုက်ပြီးခေါင်းဆောင်အတော်များများကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ရှင်။
အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေ2011ခုနှစ်မှာဆုတ်ခွာသွားပြီးကတည်းကပထမဦးဆုံးအကြိမ်ဖြစ်နေကျင်းပတဲ့ရေကွက်ပွဲအတွက်အီရန်လုံခြုံရေးတပ်ဖွဲ့ဝင်တွေဒီကနေ့တင်းတင်းလာနေမှာစပြီးတော့မဲပေးနေကြပါပြီ။လွှတ်တော်အသစ်ဖွဲ့စည်းဖို့ရွေးကောက်ပွဲမှာအများကမဲမပေးခင်လုံခြုံရေးတပ်ဖွဲ့ဝင်တွေနှစ်ရက်ကြိုပြီးတော့မဲပေးနေကြတာပါ။ဒါပေမဲ့မဲပေးမှုတွေမတိုင်ခင်မှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူများစုရှီယာမွတ်စလင်တွေကိုပစ်မှတ်ထားတဲ့ဆူနီစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့အခြေအနေကစိုးနေရပါတယ်။ဗုဒ္ဓဦးနဲ့မဲထဲဝင်သူတွေကလည်းခိုင်းကနာကွဲပြားမှုတွေလူမျိုးရေးကွဲပြားမှုတွေပေါ်မှာခြေခံပြီးတော့မဲပေးကြမယ်လို့အကဲအကဲတွေကသုံးသပ်ထားပါတယ်။
နိုင်ငံရေးခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့ Syria သမ္မတ Bashar al-Assad ဟာ9နှစ်သက်တမ်း3ချိန်မြောက်အဖြစ်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်အကြောင်းလွှတ်တော်ဥက္ကဋ္ဌကတနင်္လာနေ့မှာရုပ်မြင်သံကြားကနေကြေညာလိုက်ပါတယ်။ဇွန်လ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ့်သူတွေရဲ့အမည်စင်းတွေကိုပြည့်ခဲ့တဲ့သတင်းဘက်ကစတင်ပြီးပေးသွင်းနေကြတာဖြစ်ပါတယ်။2011ခုနှစ်မှာငြိမ်းချမ်းစွာဆန္ဒပြရာကနေပြည်တွင်းစစ်ကြီးအဖြစ်တဖြည်းဖြည်းပြောင်းလဲသွားပြီးတဲ့နောက်သူ့ကိုဆန့်ကျင်တဲ့သဘုံအဖွဲ့တွေနဲ့ Mr. Assad ရင်ဆိုင်တိုက်ခိုက်နေရတာဖြစ်ပါတယ်။ Syria ပြည်တွင်းစစ်ကြောင်းလူပေါင်း300,000ခွဲလောက်တေဆုံးခဲ့ပြီးဖြစ်ပါတယ်။နောက်ထပ်လူပေါင်း200,000ခွဲကျော်လောက်ဟာလည်းအင်းနီးချင်းနိုင်ငံတွေစီကိုထွက်ပြေးခိုလုံနေကြရတယ်လို့လူဦးရေ600,000ခွဲကျော်ဟာလည်းစီးရီးယားနိုင်ငံတွင်းမှာပဲအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။သမ္မတအာဆတ်ဟာစီးရီးယားနိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့သူ့ဖခင်ဟောင်းကွယ်လွန်သွားပြီးတဲ့နောက်2000ပြည့်နှစ်ထဲကအာဏာရယူခဲ့တာဖြစ်ပါတယ်ရှင်။
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3.9လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ American ပြည်အောင်စုနဲ့ Philippines အကြားမှာလုံခြုံရေးသဘောတူညီမှုအစ်စ်လက်မှတ်ရေးထိုးတာဟာတရုတ်ကိုတံပြန်မှုဒါမှမဟုတ်ရင်ထိန်းချုပ်ဖို့မဟုတ်ပါဘူးလို့ American သမ္မတ Barack Obama ကပြောပါတယ်။ဂျပန်၊တောင်ကိုရီးယားနဲ့မလေးရှားအပါအဝင်အာရှလေးနိုင်ငံကိုခရီးထွက်နေတဲ့သမ္မတ Obama Philippines နိုင်ငံကိုမရောက်လာခင်နိုင်ပိုင်းအတွင်းမှာပဲအဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။American ပြည်အောင်စုဟာတရုတ်နဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးရှိပါတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကလည်းနိုင်ငံတကာကသတ်မှတ်ထားတဲ့လက်ခံထားတဲ့စီးမျဉ်းတွေကိုလေးစားဖို့ဖြစ်ပြီးတော့အဲ့ဒီထဲမှာနိုင်ငံတကာအငြင်းပွားမှုတွေကိုလည်းပါဝင်တယ်လို့ဖိလစ်ပိုင်သမ္မတ Bagnino Aquino နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတ Obama ကပြောသွားပါတယ်။ဖိလစ်ပိုင်သမ္မတအကွီနိုကတော့သူတို့ရဲ့ဒေတာတွေမှာအမေရိကန်တွေရဲ့တိုးမြင့်နေရာယူမှုပေါ်မှာတရုတ်အနေနဲ့စိုးရိမ်စရာရှိတယ်လို့မထင်ကြောင်းဆိုပါရည်။ပြီးတော့တခြားဒေတာတွေနိုင်ငံတွေအနေနဲ့လည်းဖိလစ်ပိုင်ကအနေရပေးမှာမဟုတ်ကြောင်းပြောသွားခဲ့ပါရည်
။ပျောက်ဆုံးနေတဲ့မလေးရှားခီးတယ်တွေလေးရဲ့အပြက်စီးအပိုင်းစာတွေကိုအိန္ဒိယသမုဒ္ဒရာရေမျက်နှာပြင်ပေါ်မှာရှာဖွေတွေ့ရှိဖို့ဖြစ်နိုင်ခြေဟာနှဲပါနေပြီလို့ဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့ကပြောလိုက်ပါတယ်။ကြီးမားကျယ်ပြန့်တဲ့ပင်လယ်ရေအောက်ကျမ်းပြင်မှာရှာဖွေနိုင်ဖို့အဓိကထားပြီးတနီယာကနေတနီယာကိုသူတို့အနေနဲ့ရွှေ့ပြောင်းရှာနေတဲ့အကြောင်းဒါ့အပြင်အခုလိုဩစတြေးလျရဲ့အနောက်ပင်လယ်ကယ်ယူရန်တစ်လျှောက်ရှာဖွေရေးမှာပူးပေါင်းပါဝင်နေတဲ့နိုင်ငံပေါင်း၈နိုင်ငံကလေကြောင်းရှာဖွေရေးဝန်ထမ်းတွေရဲ့ကြိုးပမ်းချက်တွေကိုသူ့အနေနဲ့လေးစားအသိမှတ်ပြုတဲ့အကြောင်းဝန်ကြီးချုပ်ကပြောသွားပါတယ်။ပတ်မြို့ကနေမိုင်2000နီးပွားဝေးကွာတဲ့ပင်လယ်နဲ့ထဲ3မိုင်ကျော်ပတ်လည်ကိုအာနာပိုင်တွေကအဓိကထားရှာဖွေနေတာဖြစ်ပါတယ်။ပင်လယ်ကျမ်းမြေအောက်မှာရှာဖွေနေတဲ့အမေရိကန်ရေငုပ်ရှာဖွေရေးယင် Bluefin 25အနေနဲ့လည်းပျောက်ဆုံးနေတဲ့လေယာဉ်နဲ့ပတ်သက်လို့တဲလွန်စတစုံတရာမတွေ့သေးပါဘူး။တကယ်လို့များရေငုပ်ရှာဖွေရေးယင်အနေနဲ့ဒီဩစတြေးလျအနောက်ပင်လယ်ကမ်းရိုးတန်းတစ်လျှောက်အပျက်စီးတွေရှိတဲ့နေရာတွေမှာရှာဖွေဖို့ဖြစ်နိုင်ဘူးဆိုရင်တော့ရှာဖွေမဲ့နေရာကိုပြန်ပြီးစဉ်းစားရလိမ့်မယ်လို့မစ္စတာအက်ဘော့ကသတင်းတောက်တွေကိုပြီးခဲ့တဲ့သတင်းဘက်ကပြောခဲ့ပါတယ်ရှင်။
ထိုင်ဝမ်ကျွန်းမှာလူထောင်ပေါင်းချီပြီးတော့နျူကလ িয়ার ဆင်ကျင်ရေးဆန္ဒပြခဲ့ပြီးတဲ့နောက်မှာထိုင်ဝမ်အရာရှိတွေထိုင်ပေမျိုးတော်ပြင်ပကနိုင်ငံရဲ့စရုပ်ထားမြောက်နျူကလ িয়ার ဓာတ်ပေါင်းပုံတည်ဆောက်မှုလုပ်ငန်းတွေရပ်ထားလိုက်ရပါတယ်။တနင်္ဂနွေနေ့မှာဆန္ဒပြသူတွေကရဲတွေကရင်ထားတဲ့အတားအဆီးတွေကိုချိုးဖောက်ပြီးတော့ရင်အသွားလာရှုပ်ထွေးတဲ့ရှစ်လန်းသွာလမ်းမလမ်းစုံလမ်းကွာကိုထိန်းချုပ်ထားလိုက်ပြီးတဲ့နောက်မှာအာနာယ National List Party ကဆန္ဒပြသူတွေကိုအလျှော့ပေးလိုက်ရပါတယ်။ဆန္ဒပြသူတို့က
那现在反核的民意其实非常的高涨，我觉得政府应该尽
快。老在卢卢讲嘛，说 nuclear 三级有啥瑞言变难的吧嘞？所以你呢，卢卢也是那个民众来聊天呢，卢是那边都都个表达个吧嘞？台湾嘛 ，nuclear 使用的龙泰上面所以呢，这边那个嘛，中国的 tsunami 第一浪叫 nuclear 使用珠宝开下的路撇扫描。现在跟波比罗苗多马国收银路，路路个三那边的人批发的些。
American 地头数来买呢，当买地头的股票比大概呢的，今年的牛奶哈，多年多路口的，里生的猫牛奶率比新的变化大比九十撇，那种六十超老的送给娃的，地多年多牛奶率哈，多年来呢提大概那边，十八全国十比五幺奶的路，没里我打比那新的个，看卖表示他娃的是。
American software company ဖြစ်တဲ့ Microsoft ကသူတို့တီထွင်ထားတဲ့ Internet ဖွင့်ကြည့်တဲ့စာမျက်နှာ Internet Explorer browser ဟာကွန်ပျူတာကနေထုတ်ဖောက်ဝင်ရောက်သူတွေအလွယ်တကူတိုက်ခိုက်နိုင်တဲ့လုံခြုံရေးချိုးယွင်းမှုတွေရှိနေတာတွေ့လိုက်ရကြောင်းစနေနေ့ကပဲသတိပေးသွားခဲ့ပါတယ်။သူတို့ရဲ့ပြောပုံအရတော့ version 9ကနေ7အထိအသုံးပြုနေတဲ့ကွန်ပျူတာတွေပို့ပြီးတော့ထိခိုက်နိုင်တယ်လို့ဆိုပါတယ်ရှင်။ Direct from Washington The Voice
of Americaထိပ်တန်းရောက်သူတွေကိုမအေးတန်နာကြောနဲ့မိုင်းချင်နိုင်လို့ကြီးညာပေးခဲ့တာပါအခုကတော့တိုင်းရင်းသားတို့အေးဆန်ရသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့တို့ပူးပေါင်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆန်ရညှိနှိုင်းရေးအဖွဲ့ NCCT ကနေတနိုင်ငံလုံးအပြစ်အခတ်ရက်စဲရေးရဖို့အတွက်လက်ရှိအခြေအနေနဲ့မဖြစ်နိုင်သေးတဲ့အကြောင်းမြန်မာအစိုးရနဲ့တိုင်းရင်းသားတွေရဲ့အခြေခံယက်တီချက်ကွာခြားမှုများနေတဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ် NCCT ရဲ့နှစ်ရက်ကြာစီဝေးပွဲပထမနေ့ဖြစ်တဲ့ဒီကနေ့မှာပဲအဲ့ဒီလိုထုတ်ဖော်ပြောကြားလိုက်တာပါအပြည့်အစုံကတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ဧပြီလအတွင်းမှာပဲမြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MPC မှပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကကိုယ်စားလှယ်တွေဟာနှစ်ဖက်တွေ့ဆုံညှိနှိုင်းမှုတွေအပြီးတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးသဘောတူညီချက် Single Test မူကြမ်းတစ်ဆောင်ရဖို့အတွက်သဘောတူခဲ့ကြတာပါနောက်အစည်းအဝေးမတိုင်ခင်မှာပဲကချင်ရှမ်းပလောင်စတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမအစိုးရတပ်တွေတိုက်ခိုက်မှုတွေဖြစ်ပြီးမှတော့ကန့်ကွက်မှုတွေဖြစ်ခဲ့ပြီးတနိုင်ငံလုံးအပြစ်ရနိုင်ရေးအတွက်တိုင်းရင်းသားတွေအပေါ်မှာလက်နက်နဲ့ဖိအားပေးတဲ့အခြေအနေကိုလက်မခံနိုင်ဘူးဆိုပြီးတိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုလာခဲ့ကြတာပါအဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အတွက်မြမအစိုးရနဲ့နောက်ထပ်ဆွေးနွေးပွဲဟာကြံ့ကြာနေအောင်မှာဖြစ်ပြီးလက်ရှိမှာတော့ NCCT အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးဖြစ်နိုင်ဖို့အချိန်ယူဖို့လိုအောင်မယ်ဆိုပြီး NCCT ရဲ့အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကဆိုပါတယ
်ဒီအခြေအနေမှာပေါ့နော်အခုလောလောဆယ်အခြေအနေမျိုးမှာပေါ့နော်ဒီတနိုင်ငံလုံးအပြစ်ခတ်ရစရေးလုပ်ဖို့ဆိုတာရောဖြစ်နိုင်တဲ့အခြေအနေရှိပါမယ်အဲ
လောလောဆယ်တော့ဖြစ်နိုင်တဲ့အနေအထားမရှိသေးဘူးတော်တော်လေးကိုအချိန်ယူဖို့လုံးမယ်ဒါကြောင့်လဲဆိုတော့ကြည့်ရတာအခြေခံရတိချက်ချင်းကကွာခြားမှုများနေတယ်လို့ပြောရမယ်ဆိုတော့အ
ဓိကကွာခြားချက်တွေကဘာတွေများလဲလဲ
ဒီကရဆွနူပွဲတွေမှာဆွေရဘက်ကအင်္ဂရုကိုတင်ပြမှုပိုင်းမှာလဲဖရမှုကိုလည်းလက်မခံဘူးဖရဆိုတဲ့ဝဟရကိုလည်းလက်မခံဘူးကိုပိုင်ပြတန်းခွင့်ကိုလည်းလက်မခံဘူးနော်အဲနောက်ပြီးတော့မှတစ်ဖက်ကဥစားပေါ်လဲအင်္ဂရုကိုတစ်ဖက်ကဒီကာဝေးရေးဦးစီးချုပ်ကလက်ရှိဥစားပေါ်ဥပဒေတွေကိုပြည်ပြဝဝလက်ခံရမယ်ဆိုတဲ့အပိုင်းရယ်နောက်2008ဖွဲ့စည်းပုံကိုလည်းလက်ခံပြီးတော့မှအဲ့ဒီပုံထဲကပဲပြင်ဆင်သွားရမယ်ဆိုတဲ့အပိုင်းရယ်ဒါတွေကိုပြောတာတော့အငယ်တို့အနေနဲ့အတားကိုလက်ခံဖို့ဆိုတာတော့မလွယ်ဘူးလေ
အခုလိုမျိုးအခြေအနေမြန်မာနှစ်ဖက်ကဒီမူကြမ်းကိုဆွေးနွေးနေတယ်တော်တော်လေးတော့အဆင်ပြေပြီဆိုပြီးတော့လည်းပြောနေတယ်ဆိုတော့အဲ့တော့တကယ်အဆင်ပြေတယ်ဆိုတဲ့အချက်တွေကဘာအချက်တွေလဲလဲ
ဟုတ်အပေါ်ရန်ကလေးတွေပါမာတော့အဆင်ပြေတယ်ဆိုတာကတော့ဥစ္စာပေါ့အများကြီးပေါ့လေတဘောကတော့ဥစ္စာပေါ့ဒါပေမဲ့ဒါအတိတ်ဥစ္စာပေါ့ဒီအပေါ်ရန်ကလေးတွေနဲ့အဆင်ပြေနေုံနဲ့တော့မပြီးတော့ပါဘူး
အဲ့တော့ဒီကချင်ဒေသတို့ဒီရှမ်းတို့ဘက်မှာဒီတိုက်ပွဲတွေကရောရက်ပြီလားငယ
်အေးတော်တော်လေးကိုငြိမ်သွားတယ်လို့တော့ပြောရမယ်
ဒီဟာကဒီ NCCT ကဒီပြောဆိုချက်တွေဒီကြေညာချက်တွေထွက်တဲ့အပေါ်မှာဒါတော့မူတည်လိုက်တယ
်။အေးအဲ့ဒါတော့မပြောတတ်ဘူးဒါဆိုရဘက်မှာမူတည်တယ်လေ။အင်္ဂန်တော့ကတော့ဒါတစ်ဖက်က โอ้กูอภัยวันเดียชิ้นชิ้นจะมาหรอแต่ละสานาบิดอพี่ว่ามั่วแต่ถ้าเกิดตัวกูตายจากเลยจันโอรุเนจันโอรุกูอาลุงกูตายจากเนี่ยสัตว์มุชีเดนี
่สรุปงั้นก็คือดีชิ้นนี้ประมาณดีแต่ในงานเราพิจารณาเส้นในบทเรื่องก่อนเนาะดีลุงยูกูอภัยสิเดียแต่ลุงยังเปลี่ยนเส้นจำเองแก
เอออังเกอร์โรก้าตัวชูยี่จีเรฮาริโออังเกอร์โรเอ็นซีซีทีนี่นั่นแล้วมาส่งเช่นไหนมือมือไว้ใส่ยานเนี่ยโอ้สักสักนี่นะวะเออเราอังเกอร์โรเลโลอาร์ยินโลอาร์ตโลบอกยาถ้าพูดที่บ้องส่งเยอะที่ที่กองส่งยานเนี่ยจะได้ยินในบทเรื่อง
ပြည်ကနေဆွေးနွေးပွဲကိုအေဘီလာ9ရက်နေ့ကနေ10ရက်နေ့ထိရန်ကုန်မြို့မှာလုပ်ခဲ့ပြီးနှစ်ဖက်ပူးတွဲထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်များအလုံးဟာတနိုင်ငံလုံးအဖြစ်ခက်ရဲ့ဆေးရည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ရေးနဲ့နိုင်ငံရေးအရတွဲဆောင်ဆွေးနွေးပွဲများအမြန်ဆုံးပေါ်ပေါက်လာအောင်ဆက်လက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့အတွက်သဘောတူထားခဲ့ကြတယ်လို့ဆိုပါတယ်ချင်းမိုင်မြို့မှာပြုလုပ်တဲ့ NCCT အဖွဲ့ဝင်များရဲ့အခုအစည်းအဝေးကိုမြန်မာအစိုးရဘက်ကကိုယ်စားလှယ်တွေကိုဖိတ်ကြားထားခြင်းမရှိကြောင်းကိုလည်းဥနိုင်ဟန်တာကဆိုပါတယ်အဖွဲ့ဝင်အချင်းချင်းဆွေးနွေးပွဲတာဖြစ်ပြီးဆွေးနွေးပွဲကာလ2ရက်ခန့်ကြာမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ဆယ်စုနှစ်6ခုအတွင်းပထမဆုံးအချိန်ဖြစ်ကျင်းပတဲ့ရခိုင်အမျိုးသားညီလာခံအကြောင်းကိုလည်းပြောပြပေးပါဦးမယ်ပြီးခဲ့တဲ့မတ်လအတွင်းစစ်တွေမြို့မှာဖြစ်ခဲ့တဲ့အစိုးရမဟုတ်တဲ့နိုင်ငံတကာကူညီရေးရုံးတွေတိုက်ခိုက်ခံခဲ့ရတဲ့ကိစ္စကိုအခုကျင်းပနေတဲ့ရခိုင်အမျိုးသားညီလာခံအတွင်းဒီကနေ့ဆွေးနွေးသုံးသပ်ခဲ့ကြပါတယ်။နှစ်ပေါင်း60အတွင်းပထမဆုံးအချိန်ကျင်းပတဲ့ရခိုင်အမျိုးသားညီလာခံအတွင်းမှာရခိုင်အမျိုးသားတွေရဲ့ဘဝလုံခြုံမှုနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေကိုဆွေးနွေးနေကြတာပါ။ရန်ကုန် VOE ရုံးခွဲကနေကိုသားညုံကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
။အစိုးရမဟုတ်တဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တွေနဲ့ပတ်သက်လို့အခြေအနေတွေကိုရခိုင်လူ့ခွင့်ရေးကော်မတီကဦးကျော်မင်းဦးကဒီကနေ့ဦးဆောင်ဆွေးနွေးခဲ့တယ်လို့သိရပါတယ်။INGO နဲ့ NGO အဖွဲ့တွေရဲ့သဘောတဘာဝတွေကိုတက်ရောက်လာတဲ့ရခိုင်လူထုကိုယ်စားလှယ်တွေကိုဦးဆောင်ရှင်းပြခဲ့တာပါအစိုးရနဲ့သူတို့ဂျာမန်သဘောတူစာချုပ်ချုပ်ဆိုထားတဲ့နေရာမှာအစိုးရဘက်ကဆောင်ရွက်ရမယ့်တာဝန်ပိုင်းပါတယ်လို့ပဲ NGO တွေဘက်ကလိုက်နာရမယ့်ကျင့်ဝတ်စည်းမျဉ်းတွေပါရှိပြီးတော့ဒီသဘောတူစာချုပ်တွေကိုလည်းလူထုသိအောင်ချပြတဲ့နယ်လို့ဆွေးနွေးသွားပါတယ်ဒီဆွေးနွေးချက်နဲ့ပတ်သက်လို့ဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအီးမောင်က VOE ကိုခုလိုရှင်းပြပါတယ
်26မတ်လမှာဖြစ်သွားတဲ့ဖြစ်စဉ်ကရခိုင်တွေအားလုံးအတွက်ရောပြည်ထောင်စုအတွက်ရောအချင်းတန်တယ်ဆိုတဲ့အမြင်နဲ့သူချင်းကပ်ပြောဆိုပါတယ်ဒီလိုဖြစ်စဉ်မျိုးနောက်မဖြစ်ဖို့သူဦးတည်ပါတယ
်ရခိုင်ပြည်နယ်အတွင်းမှာဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ခဲ့တာနဲ့ပတ်သက်လို့လည်းဒီ9ရက်ကြာလုံးမဲ့အစည်းအဝေးအတွင်းဆွေးနွေးဖို့ရှိတယ်လို့ဒေါက်တာအီးမောင်ကပြောပါတယ်အဓိကအချက်ကတော့ဒီရခိုင်လူထုရဲ့လုံခြုံရေးနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်ဘယ်လိုတည်ဆောက်ကြမလဲဆိုတဲ့ရခိုင်လူထုရဲ့သဘောထားတည်းကထွက်လာအောင်ဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ
်ဖြေကြားတဲ့ပုဂ္ဂိုလ်ရဲ့အဖြေကိုကျင့်သက်မှုမရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ကျင့်သက်မှုရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲ့တော့ဖွင့်ပွဲနေ့မှာလည်းပဲနော်ဒီဝန်ကြီးဦးစိုးရေးမောင်ကကျွန်တော်တို့ရခိုင်ဒုဒုသွားတင်တဲ့အနာဂတ်နော်ဟိုလမ်းကြောင်းလေးတွေကိုသူပြင်ပြခဲ့တာရှိပါတယ်ရန်ကုန်မြို့မှာရှိတဲ့လော်တော်ပြည့်ပရိယတိစာတင်တဲ့ကပရဏနာယကဆရာတို့ပြားကြီးကလည်းကျွန်တော်တို့သွားတင်တဲ့လမ်းကြောင်းလေးကိုဘောဝဒကထာလေးရှင်းပြပြီးကမှနော်ဒီဆွေးနွေးပို့ချပါတယ်လုံခြုံအောင်ဘယ်လိုကျွန်တော်တို့ဘယ်လိုကျင့်ကြံမလဲဆိုအေဂျင့်အော်ဒီ community နှစ်ခုတည်ငြိမ်အေဂျင့်သွားအောင်ဘယ်လိုပို့တည်ဆောက်သွားမလဲ UN agency ပါဝင်ခုနလို INGO ရဲ့အားကိုကျွန်တော်တို့ရဲ့အားဖြစ်ဖို့ချမလဲအဲဒီကတော့ soft power ကိုဘယ်လိုပိုင်ပိုင်နိုင်နိုင်ကျွန်တော်ရခိုင်လူထုသုံးချတင်တယ်လေဒါလေးတွေကိုလည်းဆွေးနွေးပါတယ်
ကြောက်ဖြူမျိုးနယ်မှာအခုဒီကျင်းပနေတဲ့ရခိုင်မျိုးသားညီလာခံကိုမေလ1ရက်နေ့ထိ9ရက်ကြာကျင်းပတော့မှာဖြစ်ပါတယ်ရခိုင်ပြည်နယ်မျိုးနယ်18မျိုးနယ်ကလည်းသူတို့မျိုးနယ်တွင်ကလူရည်ကအစအုပ်ချုပ်မှုပညာရေးကျန်းမာရေးဒီစသဖြင့်အခြေခံလူအမှုအခြေအနေတွေအရေးတကြီးလှုပ်ဆောင်တင်တာတွေကိုမျိုးနယ်အလိုက်အစဉ်ကစားတင်ဆွေးနွေးနေကြပါတယ်မြို့နယ်လိုက်ရခိုင်လူထုကိုယ်စားလှယ်တွေကိုရွေးချယ်ပြီးတော့တက်ရောက်စီခဲ့တဲ့နေရာမှာလည်းနိုင်ငံရေးပါတီအစုံကပုဂ္ဂိုလ်တွေလည်းပါအောင်ပါတယ်နိုင်ငံတကာကရခိုင်ကူစလေရီလည်းတယောက်ကြပြီးတော့နိုင်ငံအလိုက်ကြုံရတဲ့ရခိုင်လူမျိုးတွေအခြေအနေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်အခုဒီညီလာခံကနေပြီးတော့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးလူမှုရေးဖွံ့ဖြိုးမှုဆိုင်ရာလမ်းကြောင်းတရပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒေါက်တာအီးမောင်ကပြောပါတယ
်ပြုတ်ပြောင်းပြီးခါမှကျွန်တော်တို့လိုချင်တဲ့ပန်းနိုင်ကိုရောက်တဲ့နီလန်းကိုကျွန်တော်တို့ပြုံမှန်းပါအဲ့ဒါကြောင့်လည်းညီလာခံရဲ့ဥပဒေချက်ကကျွန်တော်တို့ကဘာကြီးနှံ့မှာပြန်ကြည့်နေတဲ့ရခိုင်တွေစုစည်းညီညွတ်တဲ့သဘောဆောင်အောင်ညီညွတ်မှုရရှိရေးဖြစ်ပါဖြစ်ကတန်းတူရင်းနဲ့တရားမျှတမှုရှိရေးဆိုရတာကျွန်တော်တို့ဖက်ဒရယ်ဇင်းတဘောကိုကြွားပါတယ်တန်းတူခွင့်ရင်း dan du ni mya yi naw tat ti ya chak ka long jong e ja phun phyo tu lat de yakhan ji ni phit phit yi a lo tat ti ya u di chak ka imadan nyu man che chi ma ba de chan lo yakhan nai ngan yi ye na ka no pwan lat de pi su pa a tait bon no di tong khu ko phyat chauk twa tin de lan chang ko chan lo
April 29ရက်နေ့ကလုတ်တဲ့ဒီရခိုင်အမျိုးသားညီလာခံရဲ့ဖွင့်ပွဲမှာတော့ပြည်တော်စုဝင်ကြီးဦးအောင်မင်းတယောက်အဖွင့်စကားပြောပါတယ်။မေလာတရက်နေ့ပြည်ပွဲဟူတော့ပြည်တော်စုလွှတ်တော်နာရီကသူရဦးရှိမတယောက်စကားပြောဖို့ရှိပါတယ်။ညီလာခံအတွင်းမှာတော့ဒီရခိုင်ပြည်နယ်ဆွေးနွေးပိုင်းကဝင်ကြီးတွေရောနောက်ပြည်တော်စုနဲ့ပြည်နယ်လွှတ်တော်အမတ်တွေလည်းတယောက်နေကြပါတယ်။အခုဒီကျင်းပတဲ့ရခိုင်မျိုးသားညီလာခံဟာတမိုင်းမှာဆိုလို့ရှိရင်ဒုတိယအကြိမ်မြောက်ဖြစ်တယ်လို့သိရပြီးတော့လွန်ခဲ့တဲ့260ကန်းကတော့ရခိုင်ပြည်နယ်မြေပုံမြို့မှာပထမအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။အခုဒီညီလာခံအတွင်းမှာတော့ရခိုင်လူလူကိုယ်စားလှယ်တထောင်ကျော်တယောက်ဆွေးနွေးနေကြပါတယ်ခင်ဗျာ
။ဒါကတော့ဆယ်စုနှစ်6ခုအတွင်းမှာပထမဆုံးအချိန်ကျင်းပတဲ့ရခိုင်မျိုးသားညီလာခံအကြောင်း VOE ရန်ကုန်ရုံးခွဲကနေကုသညုံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ချင်းပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်။ချင်းချောင်းသားတွေချင်းပြည်နယ်တွင်မှာပဲတက္ကသိုလ်ပညာစည်းပူးနိုင်ရေးချင်းပြည်နယ်တွင်အစိုးရအသိအမှတ်ပြုကိုရူကိုရတက္ကသိုလ်ထူထောင်နိုင်ဖို့ချင်းနိုင်ငံရေးပါတီတွေလွှတ်တော်အမတ်တွေနဲ့ဆရာဆရာမမြို့မိမြို့ဖားတွေစူးစမ်းနေကြပါတယ်။လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ပညာရေးဖွံ့ဖြိုးမှုအားနည်းနေတဲ့ချင်းပြည်နယ်မြို့တော်ဟာခမြို့တက္ကသိုလ်ဖွင့်လှစ်နိုင်ဖို့အရေးတက္ကသိုလ်ဖြစ်မြောက်ရေးကော်မတီကဆောင်ရွက်နေတာနဲ့ပတ်သက်လို့တော့ဆက်သွယ်ဆောင်ရွက်ထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်။
ချင်းပြည်နယ်အတွင်းတိုးတက်ဖွံ့ဖြိုးရေးပညာရေးခန္ဓာကိုမြင့်တင်ဖို့အရေးတကြီးလိုအပ်တဲ့အတွက်လူစွမ်းအားအရင်းအမြစ်အရေးအသွေးပြည့်မီဖို့တက္ကသိုလ်တွေဖွင့်လှစ်နိုင်ရေးတက္ကသိုလ်ဖြစ်မြောက်ရေးကော်မတီဖွဲ့ပြီးဆောင်ရွက်နေကြတာပါချင်းပြည်နယ်ထဲမှာရက်မီရက်ဖားတွေနိုင်ငံရေးပါတီလွှတ်တော်အမတ်ဝင်ကြီးတွေနောက်လူမှုအဖွဲ့အစည်းတွေနဲ့တက်သည့်ပညာရှင်တွေပါဝင်တဲ့ချင်းပြည်နယ်အတွင်းတက္ကသိုလ်ရရှိရေးအလုပ်ယုံဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တက္ကသိုလ်ဖြစ်မြောက်ရေးကော်မတီရဲ့အတွင်းရေးမှူးဦးရာကုတ်ထန်းကအခုလိုပြောပြပါဗျ
။ပြည်သူလုံးပေါ့နော် public private partnership ဆိုရဲအစုရရဲ့ပြည်သူလူထုပေါ့နော်အားလုံးပေါ်မှာတက္ကသိုလ်ဆံဖြစ်ဖို့ဆိုလို့ဆုံးဖြတ်တယ်။နာမည်ရောဟာခတက္ကသိုလ်ရောနာမည်ပေးထားတယ်။ advocacy area ရရှိဖို့အတွက်ဆိုတဲ့ advocacy team ကျွန်တော်တို့ဖွင့်ထားတယ်။တက္ကသိုလ်ဖြစ်မြောက်ရေးကော်မတီလည်းပါမယ်။အစုရညှိနှိုင်းရေးအဖွဲ့ပေါ့နော်
ချင်းပြည်နယ်ထဲမှာပညာရေးဖွံ့ဖြိုးရေးချင်းလူငယ်တွေအဆင့်မြင့်ပညာဆက်ပြီးတော့မှစီးပူးနိုင်ရေးမိမိဒေသထဲမှာပဲပညာသင်ကြားနိုင်ရေးအတွက်ချင်းပြည်သူလူထုရဲ့ဆန္ဒနဲ့အညီနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ပေးနေကြပါတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွင်းရေးမှူးဆလိုင်းကျဲအိုဘီထောင်းကပြောပါတယ
်ချင်းပြည်နယ်မှာတစ်နှစ်တစ်နှစ်မှာတရအောင်နေသူတွေကထောင်ကရမ်းနဲ့ရှိပါတယ်ဗျပညာရေးနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေမရှိဘဲနဲ့တော့ဘယ်လိုပဲကျွန်တော်ပြောပေါ့ဗျာကျောင်းမတက်နိုင်တဲ့တက္ကသိုလ်တက်ဖို့စရိတ်မရှိလို့တက္ကသိုလ်မတက်ခဲ့ရတဲ့စက်တန်းအောင်ချင်းကျောင်းသားတွေအများကြီးရှိပါတယ်အများစုကနိုင်ငံချက်ထွက်ကုန်နဲ့ချီရောက်သွားတာအလူငယ်တွေသမျောချကောင်းပါတယ်နော်ဒီမှာသားတွေလို့ကိုအင်ကနဲ့ကိုဘီပူချောင်းကကိုသင်းသင်းဆိုင်နိုင်နဲ့ကိုတက်ခတူကျောင်းတက်ခွေရလို့ရှိရင်တော့ပေါ့ဗျာအများကြီးတက်တာပါပေါ့ခုကကျောင်းတက်နေတဲ့ဟာကကျွန်တော်အိမ်နဲ့မိုင်းပေါင်းထောင်ချီတဲ့ဝဲတဲ့နေရာမှာကျွန်တော်တက်ခတူကျောင်းတက်နေရတဲ့ခါကျတော့အချင်းပြည်နယ်အတွင်းမှာတနေရာရာဖြစ်ဖြစ်ပေါ့ဗျာတက်ခတူလက်ရှိချင်းအချင်းတော့ဘာပဲပြောကိုအိမ်မှာတက်ခတူလက်ရှိတယ်ဆိုလို့ရှိရင်တော့ပေါ့ဗျာကျောင်းသားလူငယ်တွေကနော်သူတို့ခြေတန်းအောင်တဲ့ချင်းကြရင်တက္ကသိုလ်ကျောင်းဆက်နိုင်တယ်ဆိုတဲ့ညှော်လင့်ချက်လေးကသူတို့ရှိတာလို့ရှိရင်တော့ကျောင်းတက်ချင်းစိတ်လဲပူပြီးတော့အားရှိမှာပေါ့ဗျာ
ချင်းပြည်နယ်အတွင်းအဆင့်မြင့်တက္ကသိုလ်ဖွင့်လှစ်နိုင်ရေးနိုင်ငံတော်အစိုးရအပါအဝင်ပညာရေးဝန်ကြီးဌာနနဲ့လွှတ်တော်ရင်းမှာတင်ပြတောင်းဆိုခဲ့တာနဲ့ပတ်သက်လို့လဲ CNF ကအတွင်းရေးမှူးဆလိုင်းကျဲဦးပီထောင်းကအခုလိုပြောပါတယ်
ကျွန်တော်ချင်းပြည်နယ်မှာလူချင်းနေကြတာကတော့အမေဆုံးလူမှုသိပ္ပံကျောင်းပေါ့ဗျာ2012တုန်းမှလည်းပဲဒီပြည်တော်စစ်တပ်တော်မှကျွန်တော်ပြင်ပြထားတယ်မသိတိုင်းတိုင်းကျွန်တော်ပြင်ပြထားတယ်ပေါ့ဗျာအဲ့ဒီတော့ကတော့ဖြေကြတာကတော့နော်နံပါတ်1ချက်ကတော့နော်ဒီခြေရန်အောင်နေသူတွေဒီကျောင်းသားဥယျအခြေအနေကိုသူတို့ကချက်တွက်စဉ်းစားရတယ်တဲ့ကျောင်းသားတွေနေတွေပေါ့ဗျာစစ်မဲ့သူတွေနေနေဆိုတဲ့သဘောပါသူတို့ဆိုတာကတော့နမတိချက်ကတော့သူတို့ပြောတာကတော့အဆန်းဝင်းနေတယ်ပေါ့လေကျောင်းဆရာအနေထားပေါ့အဲ့ဒီပိုင်းလေးပဲဒီချက်ချက်ရှိနိုင်တယ်ပေါ့နော်သူတို့အနေနဲ့ပြောတာပေါ့ဒီနံပါတ်ဆက်တူကြီးကသာသူတို့ပြောတာပေါ့လေ
ချင်းပြည်နယ်အစိုးရအပါအဝင်ချင်းနိုင်ငံရေးပါတီတွေနဲ့ရမိရဖတွေရဲ့လှုံ့ဆော်ချက်တွေအရ2015-2016ပညာသင်နှစ်မှာတော့အကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက္ကသိုလ်ဖြစ်မြောက်ရေးကော်မတီရဲ့အတွင်းရေးမှူးဦးရာကုတ်ထန်းကပြောပါတယ်
ပြည်နယ်ဆွေရနဲ့လည်းပူပေါင်းဖို့တော့ကျွန်တော်တို့အစီအစဉ်နဲ့အစိုးရဘက်ကဘယ်လိုပုံစံနဲ့သွားမလဲဆိုတော့မသိဘူးကျွန်တော်တို့အလို့ယုံဆွေးနွေးပွဲမှာလည်းပြည်နယ်ဆွေရကိုတော့ကျွန်တော်အားလုံးဖိတ်တယ်အစကတည်းကချင်းကပီဘယ်လိုလုပ်အောင်ကောင်းမလဲဆိုတဲ့ဟာတော့ကျွန်တော်တို့အမေတိုင်းဆွေးနွေးတိုင်ပြင်တယ်အဲ့ဒါကြောင့် နောက်ဆုံးကြရင်တော့ကျွန်တော်တို့ထင်တာကတော့အစိုးရပြည်တွင်းအစိုးရနဲ့ပူးပေါင်းနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်
။ချင်းလူငယ်တွေအစ်မမြင့်ပညာသင်ကြားနိုင်ရေးချင်းလူတို့လူနေမှုဘဝမြင်မာရေးဒေသတွင်းတိုးတက်ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးတော့ပညာရေးခန္ဓာတိုးတက်မြင်မာလာစေဖို့အတွက်အဓိကရည်ရွယ်တဲ့ချင်းပြည်နယ်အတွင်းမှာတက္ကသိုလ်ကောလိပ်တွေဖွင့်လှစ်နိုင်ရေးနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရှီကိုလည်းလိတ်မှုပြီးတောင်းဆိုထားသလိုလွှတ်တော်ထဲမှာလည်းလွှတ်တော်ကိုယ်စားလှယ်တွေကတင်ပြတောင်းဆိုထားတာဖြစ်ပါတယ်။ချင်းပြည်နယ်ထဲမှာတက္ကသိုလ်အဆင့်ကျောင်းတစ်ကျောင်းမှမရှိသေးတဲ့အတွက်ကျောင်းတည်ဆောက်နိုင်ရေးအကြိမ်ကြိမ်စ조사ခဲ့ပေမဲ့မအောင်မြင်နိုင်သေးပဲဖြစ်နေတာဖြစ်ပါတယ်ရှင်
မဆုမစူးစီးတင်ပြခဲ့တာဖြစ်ပါတယ်တနင်္လာနေ့ညချမ်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာ varmis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒါ့အပြင် VOA ကနေနေ့စဉ်သတင်းလွှာအစီအစဉ်ကိုအီးမေးလ်ကနေပို့ပေးနေပါတယ်ရှင်တကယ်လို့ရယူခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာ varmis@voanews.com ကိုလှမ်းပြီးတော့မှာယူနိုင်ပါတယ်အခုကတော့ဒေတာရင်းသတင်းတပုတ်ကိုဆက်ပြီးတော့တင်ပြပေးရှင်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေချောင်းပိုင်နဲ့အငင်းပွားမှုတွေမှာဒေတာရင်းနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေနဲ့စံသတ်မှတ်ချက်တွေကိုလေးစားလိုက်နာဖို့လိုတဲ့အကြောင်းဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုနဲ့တွေ့ဆုံပြီးပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာပြောဆိုခဲ့ပါတယ်။သမ္မတဥပမာဖိလစ်ပိုင်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့ကိုသိန်းထိုင်ဦးကတင်ပြပေးမှာပါရှင်။
ဟုတ်ကဲ့ခင်ဗျာတမရဥပမာဖိလစ်ပိုင်နိုင်ငံကိုမရောက်ခင်နိုင်ပိုင်းလိုမှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဖိလစ်ဂိုးလ်ဘတ်နဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးပေါ်တာရီဂက်စမန်တို့ကဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုအကြား၁၀နှစ်လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်ဒီသဘောတူညီချက်အရအမေရိကန်တပ်ဖွဲ့တွေဖိလစ်ပိုင်နိုင်ငံအတွင်းမှာပို့ပြီးတော့ခြေစိုက်ခွင့်ရှိမှာဖြစ်ပါတယ်သဘောတူညီချက်အရဖိလစ်ပိုင်စစ်တပ်ခြေစိုက်စခန်းတွေမှာအမေရိကန်တပ်ဖွဲ့တွေစစ်သည်မောင်းနဲ့တိုက်လေရင်တွေလဲထားရှိခွင့်ပို့ပြီးတော့ရလာမှာဖြစ်ပါတယ်သမ္မတဥပမာရဲ့အာရှခီးစင်နဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံသားအများစုစိတ်ဝင်စားတာကတော့ရေချောင်းပိုင်နဲ့အငင်းပွားမှုတွေတရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကြားပို့ပြီးတော့တိုးမြလာခြင်းမှာအမေရိကန်ပြည်ထောင်စုဘက်ကဘယ်လိုမျိုးအင်အားချိန်ခွင်ရှာညှိပေးမလဲဆိုတာကိုစိတ်ဝင်စားနေကြတယ်လို့လေ့လာသူတွေကပြောပါတယ်သမ္မတဥပမာကတော့နိုင်ငံတကာဥပဒေနဲ့စံသတ်မှတ်ချက်တွေကိုလိုက်နာဖို့လိုတဲ့အကြောင်းဖိလစ်ပိုင်သမ္မတဘန်နီကနိုအကွီနိုနဲ့တွေ့ဆုံပြီးကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် We don't even take a specific position on the disputes
နိုင်ငံ၄ကြားအငင်းပွားမှုတွေမှာဘယ်ဘက်ကရပ်တည်မယ်ဆိုတာမျိုးကျွန်တော်တို့မှမရှိခဲ့ပါဘူးဒါပေမဲ့နိုင်ငံတကာဥပဒေနဲ့လိုက်နာရမယ့်ကျင့်ထုံးတွေကိုလေ့စားဖို့လိုတယ်နောက်ဒီလိုအငင်းပွားမှုတွေမှာချင်းချောက်အကြကင်တာမျိုးတွေနဲ့မဖြေရှင်းဖို့လိုပါတယ
်သမ္မတဥပမာရဲ့အာရှခီးစင်ဟာတရုတ်နိုင်ငံရဲ့ဒေသတွင်းအင်အားကြီးထွားလာနေမှုတွေကိုပြန်ပြီးတုံ့ပြန်မှုဥတီတဲ့ခီးစဉ်တစ်ခုလားဆိုပြီးမေခွန်းထုတ်မှုတွေရှိပါတယ်ဒီကနေ့ကျင်းပတဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကွင်ကန်ကဒီခီးစဉ်ဟာတရုတ်ကိုရည်ရွယ်ပြီးဥတီတဲ့ခီးစဉ်ဟုတ်မဟုတ်အမေရိကန်ပြည်ထောင်စုဘက်ကပြောဆိုချက်တွေနဲ့လုံရက်တွေကိုစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကတော့လာသည်ဖြစ်စေမလာသည်ဖြစ်စေဒီနေရာမှာပဲဆက်ရှိနေတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုသွားပါတယ်သမ္မတဥပမာအာရှနိုင်ငံတွေကိုခီးထွက်နေတဲ့အချိန်ဟာယူကရိန်းနိုင်ငံရေးနဲ့ပတ်သက်လို့ရုရှားနိုင်ငံပေါ်ရေးယူပိတ်ဆို့မှုတွေပိုပြီးတိုးမြင့်ရေးဆက်မှုအင်အားကြီးနိုင်ငံတွေအကြားစဉ်းစားနေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒါကြောင့်လဲယူကရိန်းရေးရုရှားနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေမေးခဲ့ကြပါတယ်။သမ္မတဥပမာကအခုလိုပြောပါတယ
်။ And so there's a path here.to resolve this but
ကျွန်တော်တို့ဘက်ကတော့ဒီပြဿနာကိုပြေလည်အောင်ဖြေရှင်းဖို့ပါဒါပေမဲ့လည်းရုရှားဘက်ကဒီလိုဖြေရှင်းဖို့ရှစ်ဆက်တိုးပြီးဆောင်ရွက်လာတာမရှိသေးပါဘူးဒီအရေးယူမှုတွေကရုရှားဘက်ကအပြုတ်မှုတွေကိုပြန်ပြီးတော့တက်မှတ်အောင်ထိန်းကျောင်းဖို့လိုပါတယ
်ယူကရိန်းနိုင်ငံအရေးမှာရုရှားဘက်ကပြေလည်အောင်ဖြေရှင်းမဲ့ပုံတစ်စုံတရာမတွေ့ရတဲ့အကြောင်းသမ္မတဥပမာကပြောဆိုသွားပါတယ်ဒါကြောင့်လည်းရုရှားနိုင်ငံကအရာရှိတွေစီးပွားရေးကုမ္ပဏီတွေနဲ့ရုရှားကာကွယ်ရေးဌာနရဲ့အစိုးရထုတ်ကုန်တွေပြည်ပနိုင်ငံတွေကိုမတင်ပို့နိုင်ရေးပြစ်မှတ်ထားပြီးအရေးယူဖို့စဉ်းစားနေတဲ့အကြောင်းသမ္မတဥပမာကဒီကနေ့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်တခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line โดมีเตอร์24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှံလာနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ24 25 32တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့နေမှာကြီးလာတာဆိုတော့ကိုယ်တိုင်လယ်သမားမိသားစုကမဟုတ်ပေမဲ့ဒီတောင်သူလယ်သမားတွေသူတို့သားသမီးတွေကလည်းကျွန်တော်တငယ်ချင်းတွေပေါ့နော်အကြောင်းအတူနေပြီးဒီလို
ခုဆိုင်ဆိုင်ခန့်ရဲ့ယုံကြည်ရကိုသူယုံကြည်ရအစီအစဉ်မှာနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါကဘာတဝံစီးပွားရေးရရှင်ပြိုင်မှုတွေမှာသတင်းနဲ့ဤပညာတွေကိုထိထိရောက်ရောက်အသုံးချနေတဲ့အောင်မြင်မှုတွေတွေ့ရပေမဲ့အစင်းမြင့်ဤပညာတွေသုံးဆွဲနိုင်တဲ့နေရာမှာတော့နိုင်ငံအလိုက်ကွာဟချက်တွေကြီးမားနေဆဲဖြစ်တဲ့အကြောင်းကမ္ဘာသတင်းနဲ့ဤပညာအစဉ်ခန်းစားအသစ်ကဖော်ပြပါဗျ။ Digital ဤပညာထွန်းကားလာတဲ့ခေတ်မှာစင်ခေါ်မှုတွေနဲ့ကြုံနေရတဲ့စီးပွားရေးလုပ်ငန်းတွေထဲမှာတော့သတင်းလုပ်ငန်းကလည်းထိတ်ဆုံးကပါဝင်နေတာပါ။အစင်းမြင့်ဤပညာတွေဖွံ့ဖြိုးလာတာနဲ့အမျှပြောင်းလဲလာတဲ့ရှင်ပြိုင်မှုပုံစံတွေအကြောင်းကိုတော့ VOA သတင်းထောက်တွေဖြစ်ကြတဲ့ Adam Phillips နဲ့ Greg Flaggus တို့ရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
တက်ကတော့ ਨੇ World Economic Forum ရဲ့2014ခုနှစ်အတွက်ကမ္ဘာသတင်းနဲ့ဤပညာအစီရင်ခံစာမှာတော့အင်တာနက်ဆက်သွယ်နိုင်မှုစီးပွားရေးလုပ်ငန်းတွေအစိုးရတွေနဲ့လူပုဂ္ဂိုလ်တူချင်းအနေနဲ့လုပ်ငန်းလုပ်ကိုင်နိုင်ွင့်တိုင်းတာတွေကိုနှိုင်းယှဉ်ဆန်းစစ်ထားပါတယ်။သူတေတီရဲ့လေးလာချက်မှာတော့ဖွံ့ဖြိုးပြီးတိုင်းပြည်တွေနဲ့စီးပွားရေးထွန်းသစ္စာတိုင်းပြည်တွေကြားဤပညာသုံးစွဲနိုင်မှုမှာကွာအကျာပြီးခဲ့တဲ့နှစ်ထဲကြီးထွားလာတာကိုလည်းတွေ့ရှိခဲ့ကြတာပါ။ဖွံ့ဖြိုးစေနိုင်ငံတွေမှာလက်ကင်ဖုန်းတွေကွန်ပျူတာတွေလိုဤပညာအခြေခံရုပ်ဝတ္ထုပစ္စည်းတွေအရင်ထက်ပိုမိုသုံးစွဲလာနိုင်ကြပေမဲ့လက်တွေ့မှာဒါတွေကစီးပွားရေးမှာထောက်ပံ့ပေးနိုင်လောက်တွင်ကျယ်မလာသေးဘူးလို့လည်းအစိုးရကစားပြုစုသူတူဖြစ်တဲ့ရှူမီထရာဒူတာကပြောပါတယ
် It's not just the question of whether you have mobile phone that's great you have mobile phone but does the environment in the country does education
လက်ကင်ဖုန်းသုံးနေသလားဆိုတဲ့မေးခွန်းတက်တက်မဟုတ်ပါဘူးလက်ကင်ဖုံးရှိတာကတော့သိကောင်းပါတယ်ဒါပေမဲ့လည်းတိုင်းပြည်တစ်ပြည်ရဲ့အခင်အကျင်းပညာရေးစနစ်နိုင်ငံရေးစီးပွားရေးအခြေအနေတွေကစီးပွားရေးအရာတန်ဖိုးသစ်တွေဖန်တီးနိုင်မဲ့ဤပညာကိုသုံးစွဲရမှာအားပေးရလားဆိုတာကမေးစရာပ
ါကမ္ဘာတဝန်းနိုင်ငံပေါင်း148နိုင်ငံမှာဆက်သွယ်ဆောင်ရွက်နိုင်မှုဘလောက်ထိအဆင့်သစ်အနေထားရောက်နေပြီလဲဆိုတာကိုတိုက်တာထားတဲ့အစိုးရကစားရဲ့အညွှန်းကိမ့်မှာတော့အနောက်နိုင်ငံတွေကနှစ်ပေါင်းများစွာထိတ်ဆုံးနေရာတွေမှာရှိနေကြကြတာပါလူရည်ရဲ့90ရာရင်းနှုန်းကအင်တာနက်သုံးဆွဲနေသလိုစမ်းသစ်တီထွင်မှုတွေနဲ့အတူအစိုးရစီးပွားရေးလုပ်ငန်းတွေနဲ့တတိပုဂ္ဂလတိုင်ဝမ်ရဲ့ဤပညာအသုံးပြုမှုမှာအဆင့်တန်းမြင့်မားလာတဲ့ဖင်လန်နိုင်ငံကတော့ထိတ်ဆုံးနေရာမှာဆက်လက်နေရယူထားပြီးစင်ကာပူ၊ဆွီဒင်၊နယ်သာလန်၊နော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတွေကလည်းအဆင့်2ကနေ6ထိမိနစ်ကလေးကရရှိထားတဲ့နေရာတွေမှာဆက်ရှိနေကြတာပါမိနစ်ကအဆင့်9မှာရှိနေတဲ့အမေရိကန်ပြည်ထောင်စုကတော့အဆင့်9ကိုတက်လာခဲ့သလိုအာရှတိုက်ကဟောင်ကောင်ကတော့မနစ်ကအဆင့်14ကနေဒီနေ့မှနံပါတ်10ကိုရောက်လာခဲ့ပြီးတောက်ကိုရီးယားကလည်းအဆင့်17ကနေ10ကိုတဆင့်တက်ပြီးထိတ်ဆုံး10နိုင်ငံစီးဝင်ဖြစ်လာပါတယ်။ဒီနေ့မှပထမဆုံးအကြိမ်ထက်သွင်းလေ့လာခဲ့တဲ့မြန်မာနိုင်ငံကတော့နိုင်ငံပေါင်း148နိုင်ငံနဲ့146အဆင့်မှာထက်သွင်းထားတာပါ။ကွန်ပျူတာကွန်ရက်ဆက်သွယ်မှုလုပ်ငန်းတွေလုပ်ကိုင်နေတဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ Cisco ရဲ့ဤပညာကုန်သွယ်ရေးနဲ့အစိုးရမူဝါဒရေးရဌာနညွှန်ကြားရေးမှူး Jeff Campbell ကတော့ပြိုင်ဆိုင်ဖြစ်လာနေတဲ့ digital ခေတ်မှာအမိမလိုက်နိုင်တဲ့တိုင်းပြည်တွေဟာတိုးတက်မှုတွေမှာနောက်ကျကျန်လိမ့်မယ်လို့သတိပေးပါတယ
် Everybody is improving their infrastructure everybody is improving their business utilization and their government utilization of technology
အားလုံးကအခြေခံအဆောက်အအုံတွေတိုးတက်အောင်ကြိုးစားနေကြတာပါစီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေရန်တရားမှာဤပညာကိုသုံးပြီးတိုးတက်အောင်လူတိုင်းကလုပ်နေကြတာပါ
မြန်မြန်ဆန်ဆန်မလုံနိုင်တဲ့တိုင်းပြည်ကတော့လိုက်နိုင်မှာမဟုတ်ပါဘူး။ဒါဟာအနာဂတ်အတွက်ပြင်ဆင်မှုဖြစ်တာကြောင့်သတင်းနဲ့နှီးပညာလုပ်ငန်းမှာတည်းမကပါဘူး။နေရာတိုင်းမှာမရှိမဖြစ်ဖြစ်လာနေတဲ့အတွက်အင်မတန်မှလက်တွေ့ကျတဲ့ကိစ္စပါ
။ကမ္ဘာသတင်းနဲ့နှီးပညာအစီရင်ခံစာကတော့ဒီနေ့တခြားကြီးထွားလာနေတဲ့သတင်းနဲ့နှီးပညာကဏ္ဍနဲ့ပတ်သက်ပြီးမူဝါဒရေးဆွဲသူတွေရင်းနှီးမြှုပ်နှံသူတွေအတွက်ပြောင်းလဲလာနေတဲ့ဈေးကွက်ပုံစံနဲ့အလားအလာတွေကိုတွေ့ချက်နိုင်မှုရည်ရွယ်ပြီး2012ခုနှစ်ကစတင်ပြုစုလာခဲ့တာပါ။စင်ကစားပြုစုခဲ့တဲ့လွန်ခဲ့တဲ့12နှစ်အတွင်းထူးခြားချက်ကတော့အရင်နဲ့မတူပဲဒီကနေ့ခေတ်မှာသတင်းချက်လက်အမြောက်များကိုတစ်ပြိုင်နက်တည်းရယူနိုင်တာဖြစ်တယ်လို့လည်းကြွမ်းကျင်သူတွေတွေးရှိခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းတမိုးရှိတဲ့သတင်းချက်လက်တွေကိုအသုံးချနိုင်အောင်ရှာဖွေစုစည်းနိုင်မှုအတွက်ကတော့ပညာဘူးသူတန်းနဲ့အခြေခံအဆောက်အအုံလိုအပ်ချက်တွေလိုအပ်နေစေပဲလို့လည်းသတိပေးခဲ့တာပါ Cisco Corporation က Jeff Campbell ကတော့ကွန်ပျူတာနဲ့ချိတ်ဆက်ပြီးအသုံးပြုရတဲ့ query တွေအင်တာနက်စာမျက်နှာတွေပေါ်မှာနေမကပဲအခုခါနေရာပေါင်းစုံမှာတွင်ကျယ်လာနေတဲ့သတင်းနဲ့နည်းပညာတွေကိုလက်တွေ့အသုံးချနိုင်ရင်စီးပွားရေးကဏ္ဍတိုင်းအတွက်အကျိုးများနိုင်တယ်လို့ပြောပါတယ်
Such as where you can use sensors in agriculture that will be in the fields that will tell you how much moisture there is in the soil, how much nitrogen, whether you need to fertilize.
ဆိုင်ပြိုးရေးလုပ်ငန်းမှာအာရုံခံကရိယာတွေအသုံးပြုတာမျိုးမျိုးစီလွာမှာစုထိုင်းစာဘလောက်ရှိသလဲ nitrogen ဓာတ်ဘလောက်ရှိသလဲမျိုးဩဇာဘလောက်လိုမလဲဆိုတာကိုပြောနိုင်တာမျိုးပါရေရှားပါတဲ့ဒေသတွေမှာဆိုရင်လည်းရနိုင်တဲ့ရေအရင်းမြစ်ကိုစိုက်ပျိုးရေးမှာထိထိရောက်ရောက်သုံးပြီးအထွက်တိုးအောင်လုပ်နိုင်သလိုကုန်ကြစည်သက်သက်သာသာနဲ့ပတ်ဝန်းကျင်ကိုလည်းထိမ့်သိမ့်နိုင်ပါလိမ့်မယ်ဒါတွေအားလုံးအတွက်နည်းပညာလိုပါတယ်သုံးနိုင်ရင်သုံးနိုင်သလောက်လည်းထိရောက်နိုင်သလိုစီးပွားရေးမှာလည်းတိုးတက်ပြီးကဘာကြီးတစ်ခုလုံးကိုလည်းပြောင်းလဲပြစ်နိုင်ပါတယ
်နည်းပညာတွေထွန်းကားလာရကစီးပွားရေးပုံစံတွေပြောင်းလဲလာတဲ့အထက်မှာနေစဉ်သတင်းတွေမျက်မှောက်ရေးရာတွေသဘောထားထင်မြင်ချက်တွေကိုတင်ပြနေကြတဲ့သတင်းမီဒီယာလောကမှာလည်းရိုက်ခတ်လာနေတာပါသတင်းမီဒီယာတွေအနေနဲ့ပြည်သက်အဟောင်းတွေနေရာမှာအစားထိုးဝင်ရောက်လာနေတဲ့ digital kit လူငယ်မျိုးဆက်တွေအတွက်ဝန်ဆောင်မှုပုံစံတွေကိုလည်းပြောင်းလဲလာကြရပါတယ်နာမည်ကျော် Newsweek Magazine ကဆိုရင်လည်း2012ခုနှစ်မှာ digital သတင်းစာဖြစ်ပြောင်းလဲထုတ်ဝေခဲ့တာပါဒါပေမဲ့လည်းသတင်းစာဖတ်ပြသက်အနေချင်းကိုစက်ထိန်ထားဖို့ပုံနေသတင်းစာဖြစ်နေမလာတဲ့မှာပဲပြန်လဲထုတ်ဝေနေတဲ့အကြောင်းပန်ရှင်သစ်ဖြစ်တဲ့ IPT Media ရဲ့ညွှန်ကြားရေးမှူး Kate Gardina ကပြောပါတယ
် Those people are going to be an older demographic generally speaking they're going to be wealthier they're going to be much more engaged in international public
လူကြီးအချို့ဆားမှာတော့ဒီလူတွေကလူကြီးပိုင်းတွေပါချမ်းသာတဲ့လူတွေနိုင်ငံတကာမူဝါဒရေးရာတွေနဲ့စီးပွားရေးကိစ္စမျိုးတွေနဲ့ပတ်သက်ကြတဲ့သူတွေပါကျမတို့ရဲ့အဓိကပရိသတ်ကတော့လူမှုကွန်ရက်တွေပေါ်ကလူငယ်တွေပ
ါအင်တာနက်လူမှုကွန်ရက်တွေမှာအပြန်အလှန်ဆက်သွယ်နေတာတွေကဘာတဝမ်းကငွေကြေးလွှဲပြောင်းတာတွေလို့နည်းပညာကိုအခြေခံတဲ့သတင်းအချက်အလက်တွေကနေပမာဏအားဖြင့်အမေရိကန်ဒေါ်လာ16 trillion လောက်ထိတန်ဖိုးရှိတဲ့စီးပွားရေးလလတွေရှိနေမယ်လို့လဲ Cisco Corporation ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းလက်တွေ့အကျိုးမြတ်ခံစားနိုင်မှုအတွက်ကတော့မူဝါဒရေးရာချမှတ်မှုတွေအပေါ်မူတည်လိမ့်မယ်လို့လဲ2014ခုနှစ်အတွက်ကဘာသတင်းနဲ့နည်းပညာအစီရင်ခံစာပြုစုသူတွေကတတိပေးထားတာပါမူဝါဒတွေချမှတ်ရမှာလဲသတင်းနဲ့နည်းပညာကဏ္ဍမှာသာမကတဘာဝပတ်ဝန်းကျင်စီးပွားရေးလုပ်ငန်းနဲ့အခင်းချင်းရင်းနှီးမြှုပ်နှံမှုတွေနဲ့ကျွမ်းကျင်သူတွေကိုဆွဲဆောင်နိုင်မဲ့အစီအစဉ်တွေကိုပါထက်သွင်းစဉ်းစားသွားဖို့လိုအပ်မယ်လို့လဲတိုက်တွန်းထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေကျွန်တော်အောင်လို့ပါခင်ဗျာ
ကောင်းလွယ်ဦးစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Bloggery ပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှပါမဆုမြတ်မောင်ကအစီအစဉ်ပြီးကိုဇော်ဝင်းလိုင်ကကူညီတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
ကိုဇော်ဝင်းလှိုင်ရေကိုဇော်ဝင်းလှိုင်ဖတ်ဖူးတဲ့စာအုပ်တွေထဲမှာလေအထူးဆုံးကဘလောက်ရှိပြီးတော့ဘလောက်ကြာကြာအချိန်ပေးဖတ်ခဲ့ရလဲ
စာအုပ်ထူတွေဖတ်ပြတာဆိုရင်တော့ကျောင်းတုံးကပဲဗျာအခုနောက်ပိုင်းတော့အချိန်ကလည်းသိမ့်မြတော့စာအုပ်ထူတွေသိမ့်မဖတ်ဖြစ်တော့ပါဘူးဗျာမဆုမြတ်မောင်ကတော့အထူးဆုံးပဲစာအုပ်ဖတ်ဖူးလို့လေ
ကျွန်တော်အချိန်အကြာဆုံးယူပြီးတော့ဖတ်ခဲ့ရတဲ့စာအုပ်ဆိုရင်တော့လီယိုတော်စထရိုက်ရဲ့ဒီ War and Peace ကိုစစ်နဲ့ငြိမ်းချမ်းရေးဆိုပြီးတော့မှဆရာများတန်းတင်မြန်မာလိုဘာသာပြန်ထားတဲ့စာအုပ်ပဲစာအုပ်ကတော်တော်လေးလဲထူတော့တထိုင်ထဲကိုလည်းတောက်လျှောက်ဖတ်ဖို့အချိန်မပေးနိုင်လို့ခွဲခွဲပြီးတော့ဖတ်တာသုံးဘက်ကျော်လောက်ကြာလိုက်တယ်။အဲဒီတော့ကစာမြန်မြန်ကူဖတ်ပေးနိုင်တဲ့ mobile application မျိုးကလည်းမရှိသေးဘူးလေ။အခုတော့ War and Peace ကို10နိုင်လောက်အတွင်းမှာကိုပြီးအောင်ဖတ်နိုင်မယ်ဆိုတဲ့ application ပေါ်နေပြီကိုဇော်ဝင်းလှိုင်ရေ
။တဲဟုတ်ပါလားဗျ။မြန်မြန်ပြီးအောင်ဖတ်နိုင်မယ်ဆိုတော့
ဘလို့လဲဗျဘမဖားမှာလဲ
Samsung ရဲ့ Galaxy S5 နဲ့ Gear 2 Smartwatch တွေနဲ့ပါလာမှာနောက်ကြလို့ရှင်တော့တခြားလက်ကင်ဖုန်းတွေ e-reader တွေနဲ့ပါသုံးနိုင်အောင်လုပ်နေပါတယ်တဲ့ဒီ app အကြောင်းကိုကြေညာလိုက်တော့ ID ဆောင်းပါးရှင်တွေစိတ်ဝင်စားရေးလိုက်ကြတာကောင်းတဲ့ဘက်ကရောမကောင်းတဲ့ဘက်ကပါရေးနေကြတာမျိုးစုံပဲ
ကျွန်တော်တို့အခုကြားရတာစိတ်ဝင်စားတယ်နည်းနည်းရှင်းပြပါအောင်ဗျဘလို့စားတွေကိုမြန်မြန်ဖတ်ကြည့်လို့ရမလဲဆိုတာကို
အရင်ပြောချင်တာတော့အခုပြောနေတဲ့ကိစ္စကဒီစာအုပ်တွေနဲ့စာဖတ်တဲ့သူတွေအတွက်မဟုတ်ဘဲနဲ့ကွန်ပျူတာပေါ်မှာစာဖတ်တဲ့သူတွေအတွက်ပဲအကျုံးဝင်မှာပါ application ရဲ့နာမည်က spirit တဲ့စာအမြန်ဖတ်နိုင်မဲ့ speed reading application ပေါ့ဒီ spirit app ဖန်တီးထားတဲ့သူတွေရေးထားတာအရင်ဆုံးပြောပြမယ်လူတွေရတဲ့စာဖတ်ကြပြီဆိုလို့ရှိရင်စာလုံးတစ်လုံးပြီးရင်တစ်လုံးစာချောင်းတစ်ချောင်းပြီးရင်နောက်တစ်ချောင်းပြောင်းဖို့နောက်စာမျက်နှာတစ်ခုကနေပြီးတော့နောက်တစ်ခုပြောင်းဖို့အတွက်ကမျက်စိကနေလှုပ်ရှားနေရတဲ့အချိန်ကစာထဲမှာပါတဲ့အကြောင်းတွေကိုခေါင်းထဲထည့်နေရတာထက်ကိုပိုပြီးတော့အချိန်ကုန်နေတဲ့အဲကြောင့်သူတို့ကဘာလုပ်လိုက်လဲဆိုတော့မျက်စိကိုဟိုဘက်ဒီဘက်ရွှေ့ပြီးတော့ဖတ်နေစရာမလိုအောင်လှုပ်လိုက်တာတဲ့
မျက်စိရွှေ့စရာမလိုအောင်လှုပ်တယ်ဟုတ်လားဒါဆိုစာကိုဘလို့ဖတ်မှာလဲကျွန်တော်မရှင်းသေးဘူးဗျာ
ဒီလိုကိုဇော်ဝင်းလှိုင်ရဲ့ဒီမျက်စိထဲမှာမြင်အောင်ပြောရမယ်ဆိုရင်တော့လက်ကင်ဖုန်းပေါ်မှာအတန်းလိုက်အကွက်လေးတစ်ခွက်ပဲရှိတယ်အဲ့ဒီအကွက်ထဲမှာစာရီကိုတလုံးချင်းစီပေါ်ပေါ်လာအောင်လို့လုပ်ထားတာဥပမာပြောရမယ်ဆိုရင်တော့ a new speed reading technology called spritz လို့ရေးထားတဲ့စာကြောင်းကိုဖတ်မယ်ဆိုပါတော့အဲ့ဒီအကွက်ထဲမှာ a ပြီးသွားရင် new ပြီးသွားရင် speed ပြီးသွားရင် reading ပြီးသွားရင် technology ပြီးသွားရင် called ပြီးသွားရင် spirit ဆိုတဲ့စာလုံးတစ်လုံးချင်းစီကဖတ်ဖတ်ဖတ်ဖတ်ဖတ်နဲ့တစ်ခုပြီးတစ်ခုပေါ်လာတာဆိုတော့မျက်စိကဟိုဘက်ဒီဘက်ကိုရွှေ့နေကြမလို့တော့ဘူးအဲ့ဒီအကွက်နေရာကိုပဲ site ကြည့်ပြီးတော့ဖတ်နေုံပဲ
ဟင်ဒါဆိုလို့ရှိရင်စာကြောင်းတစ်ခုလို့မြင်မနေရဘူးပေါ်မှာစမြန်မွန်ရဲ့ဖတ်ရတာရောအဆင်ပြေပါမလားဗျာ
ဟုတ်တယ်ရှင်မြင်မနေရဘူးစာကြောင်းထဲမှာပါတဲ့စာလုံးတွေကိုတစ်လုံးပြီးတစ်လုံးဖော်ပြပေးတာအဲ့လိုမျိုးပေါ်လာတဲ့အနည်းအမြန်ကိုကိုကရွေးလို့ရတယ်တမတစ်ကိုစာလုံးပေါင်း250ကနေပြီးတော့စာလုံးပေါင်း1000အထိမြင်အောင်လို့ရွေးလို့ရတယ်တဲ့
ကျွန်တော်သိတာကတော့လူတစ်ယောက်ဟာပုံမှန်အားဖြင့်တမတစ်ကိုစာလုံးပေါင်း250ရေဘူးရဖတ်နိုင်တယ်ဆိုတာပဲဗျစာလုံးပေါင်း1000ဖတ်နိုင်အောင်မြန်လိုက်မယ်ဆိုရင်တော့ကိုဖတ်တာတွေခေါင်းထဲကိုရောက်ပါမလားဗျာ
အဲ့ဒါကြောင့်လဲ IT ဆောင်းပါးရှင်တွေကမျိုးစုံသုံးသပ်ရေးနေကြတာပေါ့တချို့ကလည်းဒီမြန်မြန်ဖတ်နိုင်လို့ကောင်းတယ်ဆိုပြီးတော့ပြောတယ်တချို့ကြတော့လဲအဲ့လိုတနည်းအားဖြင့် site ကြည့်ပြီးတော့ဖတ်နေရတာကြာလာတော့ခေါင်းနောက်လာတယ်လို့ပြောကြတယ
်ကဲဒါဆိုကျွန်တော်ဆန်းဖတ်ကြည့်ချင်တယ်ဗျာဘယ်မှာဖတ်လို့ရမလဲ
အဲ့ဒါဆိုအခုဖတ်ကြည့်မလားဒီသူတို့ရဲ့ website spritzinc.com မှာကိုဘလောက်မြန်မြန်ဖတ်နိုင်မဲဆိုတာဆန်းကြည့်လို့ရတယ
်ဖတ်ကြည့်မယ်ဗျာတမင်းတွေကိုစလုံး300လောက်နဲ့ရွေးလိုက်မယ်ဟာဒါတော့တော်တော်များနေဗျာကဲတမင်းတွေကိုစလုံး900ဆိုဘလောက်မြန်သွားမလဲစမ်းကြည့်အောင်ဟာအတော့ကိုမြန်တာပဲကျွန်တော်အတွက်တော့စားရီခေါင်းနဲ့ရောက်နိုင်ဖို့ဒီနှုန်းနဲ့တော့မဖြစ်နိုင်ဘူးထင်တယ်မဆင်မမွေ
ကျွန်တော်အတွက်လည်းမဖြစ်နိုင်ဘူးလို့ထင်တယ်စမ်းဖတ်ကြည့်ထားတဲ့အတိုင်းဆိုရင်ဒီမျက်စိထဲမြင်နေတာတွေကိုဘာတွေရေးထားလဲဆိုတာကျွန်တော်ရဲ့အုံနောက်ကခွဲချမ်းသုံးသပ်နိုင်ဖို့ကတမင်းတွေကိုစားလုံး250လောက်ပဲလက်ခံလို့ရတဲ့ပုံပဲ
ဒါဆိုဘလို့လူမျိုးတွေကများမြန်မြန်ဖတ်နိုင်တာကောင်းတယ်လို့ပြောနေကြတာလဲဗျ
slate ဆိုတဲ့နေ့စဉ် online magazine ပေါ်မှာ IT ဆောင်းပါးရှင်တယောက်ရေးထားတာကိုပြောပြမယ်။သူကဒီ Spritz app တောင်မဟုတ်ဘူး။ဒါပေမဲ့ Spreader ဆိုတဲ့ application ကိုသုံးနေတာတဲ့။အဲ့ဒီလိုမျိုး speed reading application ကိုသုံးတဲ့အတွက်ကြောင့်မို့လို့သူ့ရဲ့စာဖတ်တဲ့ပုံစံကလုံးဝပြောင်းသွားတော့တယ်တဲ့။အရင်တော့ဆိုလို့ရှိရင်ခက်ရှိရှိဆောင်းပါးတွေကိုဖတ်နေရင်လည်းအာရုံကတခြားကိုရောက်ရောက်သွားတတ်တယ်တဲ့။အခုတော့စာရီကိုမြင်မြန်ဖတ်သွားနိုင်ုံမကအဲ့ဒီ application မပါလို့ရှိရင်စာရီကိုပုံမှန်ဒီအတိုင်းဖတ်တော့မှမဖတ်နိုင်တော့ဘူးဆိုပဲ။သူ့ရဲ့ဖတ်နှုန်းကတစ်မိနစ်ကိုစာလုံး900ကျော်တဲ့နော်။
ဒါဆိုရင်တော့သူ့ရဲ့အုံတော့ကသူများတဲ့ပို့ထုနေလို့ဖြစ်မှာပဲဗျာ
။ကိုစော်ဝင်းလိုင်အဲ့လိုပြောလို့ Time Magazine Online မှာ The Brain App That's Better Than Spirit ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့စောင်းပါအကြောင်းကိုလည်းပြောရအောင်မယ်
။ Spirit ထက်ကောင်းတဲ့အုံတော့ application ပေါ့အတိပ္ပယ်ကဟုတ်လား။
ဟုတ်တယ်ရှင်ဒီဆောင်းပါးရှင်အဓိကဘာကိုထောက်ပြလဲဆိုတော့ Spirit လိုမျိုးစာမြန်မြန်ဖတ်ပေးတဲ့ application တွေဟာစာဖတ်တဲ့သူတွေရဲ့ဉာဏ်ရည်နဲ့မရှင်းနိုင်ဘူးဆိုတာကိုရေးပြထားတာပဲ။တကယ်တော့ဒီစာကိုမြန်မြန်ဖတ်တယ်နှစ်နှစ်ဖတ်တယ်ဆိုတာရေးထားတဲ့စာရဲ့လွယ်ကူမှုခက်ခဲရှုပ်ထွေးမှုအတိုင်းအတာပေါ်မှာမူတည်ပြီးတော့မှစာဖတ်တဲ့သူနားလည်သဘောပေါက်အောင်လို့အုံနောက်ကမြန်မြန်ဖတ်နှစ်နှစ်ဖတ်ဆိုတာကိုဆုံးဖြတ်ပေးတာပဲတဲ့စာဖတ်နေချိန်မှာစာထဲမှာပါတဲ့အကြောင်းတွေကိုညံစွမ်းရည်ရာတစ်ချိန်ထဲမှာခွဲခြားဆုံးဖြတ်ပေးတဲ့ဒါကြောင့်ကိုယ့်ရဲ့အုံနောက်ကသာလျှင်အကောင်းဆုံးဆိုတာကိုသူက brain app လို့တင်စားပြီးတော့ရေးပြထားတာ
ကျွန်တော်အဲ့ဒါကိုလက်ခံတယ်ဗျဥပမာကိုယ်နဲ့အကြောင်းမဝင်တဲ့အကြောင်းအရာတွေကိုဖတ်လိုက်တဲ့အခါရေးထားတာကိုသဘောပေါက်အောင်အချိန်ယူရမယ်လွယ်တဲ့အကြောင်းအရာတွေဆိုရင်တော့ဘာပြင်ဘာလာမယ်ဆိုတာသိနေလို့စာတွေကိုကြော်ဖတ်သွားလို့ရတယ်လေ
တခုပဲရှိတာပေါ့လေအခုခေတ်ကြီးကလည်းတခုပြီးတခုဖြစ်နေတာမြန်ဆန်လွန်းတဲ့ခေတ်ကြီးဖြစ်နေတော့ဘာမဆိုမြန်မြန်လုပ်ဖို့လိုတဲ့သူတွေအတွက်ကတော့အခုလိုမျိုးစာတွေကိုမြန်မြန်ဖတ်ပေးနိုင်တဲ့ application တွေကအသုံးဝင်ကောင်းဝင်နိုင်ပါပါရှင
်မဆုမြတ်မောစီစဉ်ပြီးကိုဇော်ဝင်းလိုင်ကူညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါရရှင်။အခုကတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်ပေးပါရောင်းမယ်။မအေးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါရရှင်။
င်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းတော်မှာတော့ကမ္ဘာပတ်ဝန်းကျင်နဲ့ဥရုယာတီပြောင်းလဲမှုပေါ်မှာထိခိုက်မှုမရှိစေတဲ့ဝေထရီဘလို့များထုတ်လုပ်ကြမလဲဆိုတာဆွေးနွေးကြတဲ့ထိပ်သီးဆွေးနွေးပွဲကျင်းပကြတဲ့သတင်းနဲ့ကမ္ဘာပေါ်ကအမင်းသမီးတွေထဲမှာဘယ်မင်းသမီးကိုများ2014ခုနှစ်အတွက်အလှဆုံးဖြစ်တဲ့ People Magazine ကရွေးချယ်လိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါWon't you rock out like a superstar? ဒိန်းမားနိုင်ငံကိုပန်ဟေဂန်မြို့တော်မှာကျင်းပတဲ့ကိုပန်ဟေဂန်ဖက်ရှင်ထိပ်သီးဆွေးနွေးပွဲကိုဒိန်းမတ်ကအရှေ့ဆန်မင်းသမီးကအေပီလာ24ရက်နေ့မှာပဲဖွင့်လှစ်ပေးသွားပါတယ်။ဖက်ရှင်လုပ်ငန်းကြီးတစ်ခုလုံးအနေနဲ့ကမ္ဘာပေါ်မှာကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဆွေးနွေးကြဖို့အတွက်ကိုပန်ဟေဂန်အိုပရာဟောက်စ်မှာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုကမ္ဘာတစ်လွှားကဖက်ရှင်လုပ်ငန်းအကြီးအကဲတွေနဲ့ဖက်ရှင်ရည်စူးကိုဖော်ဆောင်နေသူတွေ၊စီးပွားရေးလုပ်ငန်းကိုယ်စားလှယ်တွေနဲ့နိုင်ငံရေးသမားတွေစုစုပေါင်းတထောင်ကျော်တက်ရောက်ကြတာပါကမ္ဘာပေါ်မှာဖက်ရှင်ဟာအကြီးဆုံးလုပ်ငန်းကြီးတစ်ခုထဲမှာပါဝင်ပြီးတော့ကမ္ဘာပတ်ဝန်းကျင်ကိုလည်းထိခိုက်မှုအရှိစေနိုင်ဆုံးလည်းဖြစ်တာကြောင့်ဒီထိပ်သီးဆွေးနွေးပွဲမှာပတ်ဝန်းကျင်ကိုထိခိုက်စေနိုင်လို့ပူပန်နေရတဲ့အချက်တွေနဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာအလုပ်သမားတွေငှားရမ်းအသုံးပြုတာလိုမျိုးကိစ္စတွေကအစဘလို့တီထွင်မှုတွေလုပ်ကြမလဲဆိုတာနဲ့စားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုအနေအထားတွေကိုဆွေးနွေးကြမှာပါကမ္ဘာမှာဖက်ရှင်ဟာအကြီးဆုံးလုပ်ငန်းကြီးတစ်ခုထဲမှာပါဝင်ပြီးတော့ကမ္ဘာပတ်ဝန်းကျင်ကိုထိခိုက်မှုအရှိစေနိုင်ဆုံးလည်းဖြစ်တာကြောင့်ဒီထိပ်သီးဆွေးနွေးပွဲမှာပတ်ဝန်းကျင်ကိုထိခိုက်စေနိုင်တယ်လို့ယူဆရလို့ပူပန်နေရတဲ့အချက်တွေနဲ့ဝင်ငွေနဲ့နိုင်ငံတွေမှာအလုပ်သမားတွေငှားရမ်းအသုံးပြုတာလို့ကိစ္စတွေကအစဘလို့တီထွင်မှုတွေလုပ်ကြမလဲဆိုတာနဲ့စားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုအနေအထားတွေကိုဆွေးနွေးကြမှာဖြစ်ပါတယ် The industry's challenges are global and therefore must be addressed globally.
Collective action is needed from everybody involved in the fashion cycle, from production to consumption. ဒီထိပ်သီးဆွေးနွေးပွဲရဲ့နာယကဖြစ်တဲ့အလျောက်မင်းသမီးမယ်ရီကဒီလိုထိပ်သီးဆွေးနွေးပွဲကိုကျင်းပပြီးတော့ဆွေးနွေးကြမှာကိုဂုဏ်ယူပါတယ်လို့ Danish အင်ရှေ့ဆန်မင်းသမီးမယ်ရီကပြောသွားပါတယ်ဒီနှစ်မှာဆွေးနွေးပွဲကျင်းပတဲ့အချိန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်ဆက်ယုံတွေတည်နေတဲ့ Rana Plaza ပျို့ကျပြီးတော့အထည်ချုပ်လုံသားပေါင်း1000ကျော်တည်ဆုံသွားရတဲ့ဖြစ်ရရဲ့တနှစ်ပြည့်ချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ဒါကြောင့်မလို့တည်ဆုံသွားတဲ့သူတွေကိုရည်စူးကုန်ပြုတ်ပြီးတော့ဒီလိုဖြစ်ရဆိုမျိုးတွေအနာဂတ်မှာမဖြစ်ရလေအောင်လို့ဘလို့ကာကွယ်သွားနိုင်မလဲဆိုတာဆွေးနွေးကြတဲ့အထူးစီစဉ်တရက်လည်းထည့်သွင်းခဲ့ပါတယ်။ပြီးတော့ Fashion အကြောင်းဆွေးနွေးကြတဲ့ဒီထိပ်သီးဆွေးနွေးပွဲမှာမပါမဖြစ် Fashion Show လည်းပါဝင်ခဲ့ပါတယ်။design challenge လို့နာမည်ပေးထားတဲ့ fashion show မှာ sustainable fashion လို့ခေါ်တဲ့ဂေဟာစနစ်ကိုစဉ်ဆက်မပြတ်ရှင်သန်စေမဲ့ပတ်ဝန်းကျင်ကိုအထူးကိမပြုတဲ့လူပေါင်းအတိုင်းဝိုင်းအတွက်လည်းတာဝန်သိတဲ့ fashion အဝတ်ထည်တွေဟာလည်း fashion ကြအစတိုင်ကြပါတယ်ဆိုတာကိုပြသခဲ့ပါတယ်ရှင် I'll have my own yacht I'll have my own jet painted on the side and bright red it's gonna stay bright comes a crazy fan up in my face oh no security take this guy Kevin away မော်ဟိုမနစ်ကမှရောက်လာခဲ့တဲ့ကညာနိုင်ငံသူမင်းသမီးလူပီတာညွန်ကိုအတွက်ဒီနှစ်ကတော့အောင်မြင်မှုအထူးရတဲ့နှစ်ဖြစ်ပါတယ်။အော်စကာဆုကြီးကိုစွခူးသွားပြီးတဲ့နောက်မှာကျော်ညောင်မှလည်းအသုံးပြုဖို့သူ့ကိုငွေတွေအများကြီးငှားရမ်းခံခဲ့ရသလိုအေပီလ23ရက်နေ့ကတော့သူ့ကို2014ခုနှစ်ရဲ့အလှဆုံးအမျိုးသမီးဖြစ်တဲ့ People Magazine ကရွေးချယ်ခဲ့တာပါ။အသက်32နှစ်အရွယ်မင်းသမီးလူပီတာညွန်ဂိုဟာဒါရိုက်တာစတီဗ်မက်ကွင်းရိုက်ကူးတဲ့12 years a slave ရုပ်ရှင်မှာကြေးကျွန်ပြုခံရတဲ့လူမဲအမျိုးသမီးလေးဖက်စီဖြစ်နေပါဝင်သရုပ်ဆောင်ပြီးတော့ဒီနှစ်အကယ်ဒမီဆုရသွားတာပါသူကကဘာကျော်ဖျော်ဖြေရေးမဂ္ဂဇင်းကြီးတစ်စောင်ကသူ့ရဲ့အလှကိုချီးမွမ်းပြီးတော့အသိမဲ့ပြုလိုက်မယ်လို့အိမ်မက်တောင်မမက်ခဲ့ဘူးပါဘူးလို့ပြောသွားပါတယ်မက္ကဆီကိုနိုင်ငံမှာမွေးဖွားခဲ့ပေမဲ့လည်းကင်ညာနိုင်ငံမှာကြီးပြင်းတဲ့လူပီတာဟာအသားဖြူပြီးတော့ဇပင်ရှေရောမှလှတယ်လို့ထင်ခဲ့ပေမဲ့လည်းသူ့ရဲ့မိခင်ကသူ့ကိုလှတယ်လို့အမြဲတမ်းပြောနေခဲ့တယ်လို့ပြောပြသွားပါတယ်ရှင် Paparazzi gonna follow me every place I'm gonna sell 10 million copies of my first CD I'm even gonna make my own movie နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးဂျိုဒီဖော့စတာကသူ့ရဲ့ချစ်သူဓာတ်ပုံဆရာမအလက်ဇန်ဒရာဟီဒီဆန်နဲ့ထိမ်းမြလက်ထပ်လိုက်တယ်လို့ဂျိုဒီဖော့စတာရဲ့ကိုရီးယားရှိသူကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲအတည်ပြုသွားခဲ့ပါတယ်။သူတို့ယူလိုက်တာနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးသတင်းတင်ပြတဲ့ E News ဖျော်ဖြေရေးသတင်းဌာနကတော့ဂျိုဒီဖော့စတာတို့ဇုံတွဲဟာအေပီလာတတိယဘက်စနစ်တွင်းတွေကပဲမင်္ဂလာဆောင်လိုက်ကြတယ်လို့ပြောပါတယ်။ကိုကြီးကိုရာကိစ္စတွေကိုအထူးသတိထားလှုပ်ဝက်တတဲ့အကယ်ဒမီဆုရှင်မင်းသမီးဂျိုဒီဖော့စတာဟာသူဟာလိန်တူချစ်သူတူဖြစ်ပါတယ်ဆိုတာကို2013ခုနှစ်ရွှေကဘာလုံးစုပေးပွဲရုပ်မြင်သံကြားဓာတ်ရိုက်ပြသမှုအတွင်းအားလုံးသိအောင်လို့ကြေညာသွားတာပါ
သူရဲ့ဒီလိုဘဝမှန်ကိုဖွင့်ပြဖို့စူးစမ်းခဲ့တာနှစ်တထောင်လောက်တောင်ရှိသွားပါပြီလို့သူကခန့်နှံ့လေးပြောသွားပါတယ်သူအခုလက်ထပ်လိုက်တဲ့သူကတော့အမေရိကန်နာမည်ကျော်ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Ellen DeGeneres နဲ့လွန်ခဲ့တဲ့10နှစ်လောက်မှာတွဲခဲ့ပူပါတယ်ရှင
် Hey y'all it's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့အောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own
ရှင်းရှားချော်ချားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးနေတဲ့မအေးတန်နာကျော်စီစဉ်တဲ့တက်တန်ရောင်သတင်းလှော်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါရောင်းမယ်။ဒီသတင်းပတ်မှာတော့မေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ဆန်ခန့်ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်ရှင်။မမိုးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ်။
ကျွန်တော်တို့နေမှာကြီးလာတာဆိုတော့ကိုယ်တိုင်လယ်သမားမိသားစုကမဟုတ်ပေမဲ့ဒီတောင်သူလယ်သမားတွေသူတို့သားသမီးတွေကလည်းကျွန်တော်တငယ်ချင်းတွေပေါ့နော်အကြောင်းအတူနေပြီးဒီလိုကြီးလာခဲ့ပါတယ်မြတ်တာမှာလုပ်တဲ့အခါကျတော့လည်းတောင်သူလယ်သမားအများစုနဲ့လုပ်ချက်တာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တောင်သူတွေအကြောင်းလေးကိုနည်းနည်းပြောချင်ပါတယ်ခင်ဗျဒီတောင်သူလယ်သမားတွေဟာမြန်မာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းရှိတယ်လို့ Champion တီလိုပြောကြတာရှိပါတယ်ဒါပေမဲ့လည်းတကယ်တမ်းစိုက်ပျိုးနဲ့ပတ်သက်တဲ့မူဝါဒတွေဒန်းစင်တွေကိုချမှတ်လာတဲ့အခါမှာသူတို့တွေရဲ့အတန်ဟိုထက်သွင်းစဉ်းစားပြီးတာသူတို့တွေနဲ့ဆွေးနွေးတိုင်ပင်တဲ့အပိုင်းတွေမှာအင်မတန်ကိုအားနည်းနေတာတွေ့ရပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်တဲ့မူဝါဒတွေကြီးလိုက်မယ်ဆိုရင်များသောအားဖြင့်ကြီးစားစိုက်ပျိုးရေးစီးပွားရေးလုပ်ငန်းများကိုပဲဦးစားပေးတာတွေ့ရမှာဖြစ်ပါတယ်။တောင်သူအသေးစားအငယ်စားတောင်သူလို့ပြောတဲ့အခါမှာကျွန်တော်တို့ကဘာပြောလို့ရှိလဲဆိုတော့သူ့မှာလက်မြေပိုင်ဆိုင်မှုနည်းနည်းပပလေးရှိမယ်စိုက်ပျိုးထုတ်လုပ်မှုရှိမယ်စိုက်ပျိုးထုတ်လုပ်မှုကိုပြောတဲ့အခါမှာတေကောင်ဘယ်နဲ့တင်းထွက်တယ်လဲဆိုတာနဲ့ကျွန်တော်တို့ကအများအပြန်တိုင်းတာလေးရှိပါတယ်။အဲ့လိုတိုင်းတာမယ်ဆိုရင်တော့ဒီတောင်သူငယ်လေးတွေဟာကုမ္ပဏီကြီးတွေကိုရှင်နိုင်ချင်မှရှင်နိုင်ပါလိမ့်မယ်။ဒါပေမဲ့ဒီတောင်သူတွေစိုက်တဲ့တီးနှံတွေကိုကြီးလိုက်မယ်ဆိုလို့ရှင်အမျိုးအစားစုံလင်တာတွေရောဒီတနိုင်တစ်ပိုင်စိုက်ပျိုးထုတ်လုပ်တဲ့အခါမှာဒေသရေခမ်းရေခမ်းနဲ့စီပြောအောင်လုပ်တဲ့အပိုင်းတွေကိုပြန်ကြည့်မယ်ဆိုလို့ရှင်တော့ဟိုကွဲပြားမှုရှိတာကိုတွေ့ရပါလိမ့်မယ်။နိုင်ငံတကာမှာထင်ရှားတဲ့တဘာပဝင်းကျင်အရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့အိန္ဒိယနိုင်ငံကပန္ဒနာရှိပါကပြောတဲ့စကားလေးကိုသွားသတိရပါတယ်။သူကပြောလဲဆိုလို့ရှိရင်ကျွန်တော်တို့ဟာ yield per acre တဧကမှာဘယ်နှတင်းထွက်တယ်လဲဆိုတဲ့အပေါ်မှာပဲယူယူမူမူတောက်လျှောက်လိုက်ပြီးတော့မှလုပ်ကြတယ်မူဝါဒတွေချကြတယ်။တကယ်တမ်းခုခေတ်မှာကျွန်တော်တို့က yield per acre နဲ့ကြည့်ရမှာမဟုတ်ဘူး။ health per acre တဧကမှာကျန်းမာရေးကိုအထောက်အကူပြုစေတဲ့အာဟာရတန်ဖိုးတွေလောက်ထိရှိနေတယ်လေဆိုတာကိုတိုင်းတာဖို့ဆိုတဲ့စကားကိုသူပြောတာရှိပါတယ်။တကယ်တမ်းကျွန်တော်တို့အငယ်စားတောင်သူတွေရဲ့စိုက်ခင်းကိုကြည့်လိုက်မယ်ဆိုတော့ဥပမာကျွန်တော်တောင်ပေါ်မှာဆိုလို့ရှိရင်ပြောင်းစိုက်တဲ့အခါမှာပြောင်းကြီးပဲမဟုတ်ပဲနဲ့ပြောင်းနဲ့မြေပဲမပြောင်းနဲ့ပဲပုတ်ရောပြီးတော့မှစိုက်တာမျိုးတွေပင်းစင်းငုံနဲ့ရောပြီးစိုက်တာမျိုးတွေဖြေုံသွားစားတိုင်းနဲ့ရောပြီးစိုက်တာမျိုးတွေပန်းနှံနဲ့ရောပြီးစိုက်တာမျိုးနေကြာရောပြီးစိုက်တာမျိုးစသဖြင့်ပေါ့နော်အခင်းလေးတခင်းကိုကြည့်လိုက်မယ်ဆိုအခင်းလေးကငယ်ပေသည်သူ့မှာထွက်လာတဲ့တိနံမျိုးအစားတွေဟာစုံလင်တဲ့အာဟာရတန်ဖိုးတွေပုံမှုစုံလင်တယ်ဆိုတော့ကျွန်တော်တွေ့ရမှာဖြစ်ပါတယ်။တောင်သူငယ်တွေလို့ပြောတဲ့အခါမှာသိအရေးကြီးတာဒီတောင်သူတွေဟာမျိုးစိမျိုးစံတွေကိုချိန်သိမ်းကာကွယ်စောင့်ရှောက်တဲ့သူတွေဖြစ်တယ်ဆိုတော့ကျွန်တော်မမေ့ဖို့အရေးကြီးပါတယ်။တကဘာလုံးမှာရာသီဥတုပြောင်းလဲမှုတန်ကိုခံနေရတာဖြစ်ပါတယ်။ဒီပြောင်းလဲမှုဒဏ်ကိုလူသားမျိုးနွယ်စုတစုလုံးကရင်ဆိုင်တဲ့အခါမှာကွဲပြားဆောင်လင်တဲ့အသိပညာတွေစိုက်ပျိုးရေးထုတ်လုပ်မှုစနစ်တွေမျိုးစိတ်မျိုးစံကြွယ်ဝမှုတွေဟာသိကိုအရေးကြီးပါတယ်။ဥပမာပြောမယ်ဆိုလို့ရှိရင်စပားအကြောင်းကိုပဲပြောလို့ရှိရင်တော့ရေငတ်တန်ခံနိုင်တဲ့စပားရေလွမ်းမှုဒဏ်ခံနိုင်တဲ့စပားယောဂဒဏ်ခံနိုင်တဲ့စပားမျိုးတွေစတဲ့ဥစ္စာတွေဟာသိကိုအရေးကြီးပါတယ်။တကယ်လို့များကျွန်တော်တို့ဟာဆက်မျိုးစပါးတစ်မျိုးနှစ်မျိုးပဲတေကဘယ်နဲ့တင်းထွက်တယ်လဲဆိုတဲ့အပေါ်မှာပဲအခြေခံပြီးတွက်လိုက်မယ်ဆိုလို့ရှိရင်တော့အာဟာရပြည့်စုံတဲ့သဘာဝပတ်ဝန်းကျင်ပြောင်းလဲမှုတန်ကိုခံနိုင်တဲ့ပြီးနံထုတ်လုပ်မှုတွေကိုကျွန်တော်တို့ short တွက်မိတယ်လို့မျိုးဖြစ်မှာလည်းချိုးရပါတယ်။ဒါတော့ကျွန်တော်တို့လုပ်တဲ့မူဝါဒတွေဟာတောင်သူအငယ်လေးတွေကိုရပိုင်ခွင့်တွေကိုကာကွယ်ပေးနိုင်တဲ့မူဝါဒမျိုးတွေသူတို့ရဲ့လှုပ်ဆောင်ချက်တွေစိုက်ပျိုးထုတ်လုပ်မှုတွေမြင့်တင်ပေးနိုင်တဲ့မူဝါဒမျိုးတွေဖြစ်ဖို့လိုပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဗ ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါတယ် BOE ရဲ့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်မှာသောရရှင်တို့ရဲ့ယုံကြည်ရာတွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုကတော့မနေ့ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ်ရှင်
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံတွင်းကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေဆက်ဒေသနေရာအတော်များများမှာမွေးစေဝါသုံးဆွဲမှုတွေစိုက်ပျိုးထုတ်လုပ်မှုတွေပုံများလာနေပါတယ်ဒါကြောင့်လဲမကြခင်ကပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမွေးစေဝါဆန့်ကျင်ရေးနေ့တွေကိုပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ကြပါတယ်တနေ့တခြားတိုးများလာတဲ့မွေးစေဝါအန္တရာယ်နဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာသောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့ရတဲ့သောရရှင်ကြီးကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး fax နံပါတ်က1-239-382-5554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်တို့ကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာပါ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြည့်ချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။ခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရုရှားကပေါ်ဆက်လက်ပါဝင်ပတ်သက်နေတာအတွက်အရေးယူတန်းခတ်မှုအစ်စ်တွေကိုအမေရိကန်ပြည်အောင်စုကဒီကနေ့ကြေညာလိုက်ပါတယ်။အမေရိကန်ပြည်အောင်စုမှရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တာအမေရိကန်ပြည်အောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်တာအပါအဝင်လူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီ18ခုကိုအရေးယူပိတ်ဆို့မှုလုပ်လိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့ပဲစည်းရင်းထုတ်ပြန်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်မှုရှိတဲ့ကုမ္ပဏီကြီးတွေရဲ့အရာရှိတွေနဲ့ဘဏ်ငွေကြေးအသွင်းထုတ်တချို့ကိုယူရပြီးတော့ချမှတ်ထားတဲ့အရေးယူတန်းခတ်မှုပုံစံအတိုင်းပဲလူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတွေကိုပိတ်ဆို့မှုလုပ်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပဲပြောသွားခဲ့တာပါ။တစ်ချိန်တည်းမှာပဲဒီယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Kharkiv မြို့မှာမြို့တော်ဝင်ကိုလက်ဖြောင့်တပ်နက်သမားကပစ်ခတ်လိုက်လို့ဒဏ်ရာရပြီးတော့စိုးရိမ်ရတဲ့အနေအထားရှိပါတယ်။မြို့ပြင်မှာစစ်ဘေးစီးနေတဲ့မြို့တော်ဝင်ကိုတပ်နက်သမားကနောက်ဖက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့ဖိလစ်ပိုင်အကြောင်းလုံခြုံရေးသဘောတူညီမှုအစ်စ်လက်မှတ်ရေးထိုးတာဟာတရုတ်ကိုတံပြန်မှုဒါမှမဟုတ်ထိန်းချုပ်ဖို့မဟုတ်ပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဂျပန်တောင်ကိုရီးယားမလေးရှားအပါအဝင်အာရှ၄နိုင်ငံကိုခီးထွက်နေတဲ့သမ္မတအိုဘားမားကိုဖိလစ်ပိုင်နိုင်ငံမရောက်ခင်နိုင်ပိုင်းတွင်မှာပဲဖိလစ်ပိုင်နိုင်ငံကျွန်းတွေပေါ်မှာအမေရိကန်တပ်ဖွဲ့တွေပို့ပြီးတော့ထားရှိခွင့်ပြုမဲ့ဆယ်နှစ်တာလုံခြုံရေးသဘောတူညီမှုအစ်စ်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ American Software Company ကြီးဖြစ်တဲ့ Microsoft ကသူတို့ဒီထွင်ထားတဲ့ Internet ဖွင့်ကြည့်တဲ့စာမျက်နှာ Internet Explorer Browser ဟာ Computer ကနေပြီးတော့ထိုးဖောက်ဝင်ရောက်သူတွေအလွယ်တကူတိုက်ခိုက်နိုင်တဲ့လုံခြုံရေးချွင်ရင်မှုတွေရှိတယ်ဆိုတာတွေ့လိုက်ရကြောင်းစနေနေ့ကပဲသတိပေးသွားပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါ။ဒီညခင်အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။ Engineer ကတော့ Linnet Rinkus ဖြစ်ပါတယ်ရှင်။ BOE American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24-32-39တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ BOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.